Welcome to the Voice of America in Burmese.
လာမ်နေခင်မရှင်ဖီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့မနေ့ဖက် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24/30/40တို့ကနေထိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။ကျမခွန်ညိုပါခုမနေ့စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့သူကြီးညာပေးမှာပါ။အမေရိကန်သမ္မတကသူ့ရဲ့အာရှခီးစင်ကိုတောက်ကြနေမှာစတင်လိုက်ပြီးဖိလစ်ပိုင်မှာအရှိအာရှထိပ်တီးညီလာခံတက်ဖို့တရက်တိုးနေမယ်လို့ပြောကြလိုက်ပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာကစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတည်ထောင်အဖွဲ့ယာယီအကြီးအကဲကပြောကြလိုက်ပါတယ်။အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးသောမတ်ရှန်နန်ဟာမြန်မာဒုက္ခသည်ရေးအပါအဝင်ဒေသရင်းအရေးကိစ္စတွေဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်ကိုတွားရောက်တော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါ။မှခွန်ရီ
ကောင်းပါပြီရှင်။အခုမှတ်နားဆင်ရမယ့်စီစဉ်တွေထဲမှာမြန်မာအရေးကိုလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်တားဆီးချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့အကြောင်း
။ And those solutions are essentially political.So that refugees and displaced can safely and in a dignified manner
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တစ်ဆက်တည်းကောက်ဆက်ပဇာမှာရောက်နေတဲ့ဒုက္ခသည်တွေကကလေးတော်များများဟာအသက်အန္တရာယ်ကိုချိန်ချောက်နိုင်တဲ့အထိအဟာရဓာတ်ချွတ်တဲ့နှုံမြင့်နေတဲ့အကြောင်းနဲ့အတူတခြားဒေသတွင်ထိတ်တန့်ရောက်နေတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပါမယ်ရှင်။
American သမ္မတ Donald Trump ဟာတောက်ကြနေမှာသူ့ရဲ့ဆက်နှစ်ကြာအာရှခီးစင်ကိုစတင်လိုက်ပါပြီ။ဒီခီးစင်အတွင်းအရှိအာရှထိပ်တီးညီလာခံကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်မှာတည့်ရတိုးပြီးနေမှာဖြစ်ကြောင်းပြောပါရတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမယ့် ASEAN American ထိပ်တီးဆွေးနွေးပွဲကိုတက်ရောက်ပြီးနောက်တစ်နေ့မှာကျင်းပမယ့်အရှိအာရှထိပ်တီးဆွေးနွေးပွဲကိုတက်ရောက်မှာမို့အရင်စီစဉ်ထားတာနဲ့တည့်ရပိုးပြီးနေမယ်လို့သမ္မတကပြောပါရတယ်။ဒီအစည်းအဝေးမှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုပြောကြားဖို့ရှိတဲ့အပြင်မြောက်ကိုရီးယားအရေးကိုလည်းပြောမယ်လို့သမ္မတ Trump ကပြောပါရတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုမကြာသေးခင်ကမှတွားရောက်ခဲ့တဲ့ဒုသမ္မတ Mike Pence တော့ American ASEAN ဆက်ဆံရေးဟာမဟာဗျူဟာကျတဲ့ဆက်ဆံရေးဖြစ်ကြောင်းနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေကြားမှသာမကအာရှပစိဖိတ်ဒေသတစ်ခွန်လုံးအတွက် ASEAN ကလုံခြုံမှုနဲ့ကျောချမ်းသာမှုကိုမြှင့်တင်ပေးခဲ့တယ်လို့ပြောပါရတယ်။ September လကုန်မှာသမ္မတရဲ့အာရှခီးစင်နဲ့ပတ်သက်ပြီးသမ္မတအင်ဗျူကကြေညာရမှာ Trump အစိုးရအဖွဲ့အဓိကကြီးမှန်းချက်ကဒေသရင်းထိပ်သီးစည်းဝေးပွဲတွေကိုတက်ရောက်ရင်းမြောက်ကိုရီးယားရဲ့ချင်းချောက်မှုရန်ကိုတိုက်ဖြတ်ဖို့အတွက်တကဘာလုံးရဲ့အကူအညီရအောင်လှုံ့ဆော်ဖို့ဖြစ်ကြောင်းပြောပါတယ်။သမ္မတရဲ့အခုခီးစင်တွင်ပထမဆုံးမြောက်ကိုရီးယားရဲ့အရင်းနှီးဆုံးမိတ်ဆွေဖြစ်တဲ့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်တယ်လို့တောင်ကိုရီးယား၊ဂျပန်နဲ့ဗီယက်နမ်နိုင်ငံတွေကိုလည်းတွားရောက်ဖို့ရှိပါတယ်
။ဖေချာခံလဲရတဲ့စပိန်နိုင်ငံကတလန်ဒေသခေါင်းဆောင်ကဒီဇင်ဘာလမှာပြန်ချင်းပါမယ့်ယူကော့ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ပြောလိုက်ပြီးလိုအပ်မယ်ဆိုရင်သူအခုပုန်းကုန်နေတဲ့ဘယ်လ်ဂျန်နိုင်ငံကနေမဲဆွေစည်းဝေးကိုလှမ်းလုပ်မယ်လို့ပြောပါတယ်။ဒီဇင်ဘာလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ယူကော့ပွဲမှာကိုယ်စားလှယ်လောင်းဖြစ်ဝင်ပြိုင်ဖို့သူအစီအစဉ်ဖြစ်နေပြီလို့ကတလန်ကန်ဆောင်ခေါင်းဆောင်ကာလက်စ်ပူဒီမွန်ကဘယ်လ်ဂျန်နိုင်ငံပိုင် RDBG ရုပ်သံလွှင့်သတင်းဌာနကိုတောက်ကြနေကပြောတာပါ။ကျွန်တော်တို့ဟာဖြန့်ကျက်လွှမ်းခြုံတဲ့ကမ္ဘာမှာနေထိုင်ကြတာမို့ဘယ်နေရာကနေမဆိုမဲဆွေစည်းဝေးလုပ်လို့ရပါတယ်လို့သူကဆိုပါတယ်။ကတလန်ဒေသကိုလွတ်လပ်ရေးညင်ညာခဲ့တာမှာပူဒီမွန်ပါဝင်ခဲ့တဲ့ခံကဏ္ဍနဲ့ဆက်ဆက်ပြီးသူ့ကိုဖမ်းဆီးရေးနိုင်ငံကဖန်ဝရတစ်ခုကိုစပိန်တရားသူကြီးတူကထုတ်ပြန်ပြီးတော့မယ်လို့ခံမှန်းထားကြချိန်မှာပဲပူဒမိုးကရွေးကောက်ပွဲကိစ္စပြောတာပါ
ဆိုမာလီယာမြောက်ပိုင်းမှာရှိတဲ့ ISIS တွေကြော်ရီကိုပြစ်မှတ်ထားပြီးအမေရိကန်ကတောက်ကြန်နေမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနအရာရှိတွေကပြောပါတယ်။အာဖရိကတိုက်အမေရိကန်စစ်ဌာနချုပ် AFRICOM ကတောက်ကြန်နေညနေပိုင်းထုတ်ပြန်တဲ့ကြေညာချက်မှာလဲအမေရိကန်တပ်တွေက IS အကြမ်းဖက်အဖွဲ့ကိုလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ရမှာအကြမ်းဖက်သမားအများပြားတေဆုံးကြောင်းအတည်ပြုပါတယ်။အသေးစိတ်တရားဖို့လုပ်နေတယ်လို့လည်းပြောပါတယ်။ဒစီတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရပတ်လန်ဒေသမှာရှိတဲ့ကန်ဒလာမြို့ကအကြီးကဲကတော့သူ့မြို့နယ်ကီလို60လောက်ဝေးတဲ့ ISIS တေကြော်ရဲ့အခြေဆိုင်စခန်းဖြစ်တဲ့ဘူကာရွာကိုဒုံးကျည်အများပြားထိမှန်ခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ IS အဖွဲ့ခေါင်းဆောင်အဘူဘေကာဘက်ဒါဒီကိုတစ်ဆတ်ခံတဲ့အယ်ချက်ဘပ်တရားဟောဆရာဟောင်းရှိတ်ခ်အမိုမန်ဟာဆိုမာလီယာအရှိမြောက်ပိုင်းက IS တေကြော်လူလာတဲ့အဖွဲ့ကိုဦးဆောင်လာဖြစ်ပြီးသူ့ကိုအမေရိကန်နိုင်ငံခြားရေးဌာနကအကြမ်းဖက်သမားအဖြစ်သတ်မှတ်ထားတာပါ။
ဣရတ်စီးရီးယားနယ်စပ်တချို့မှာ IS အစွန်းရောက်တွေထိချုပ်ထားတဲ့အထက်ကနောက်ဆုံးကျန်နေသေးတဲ့အဓိကမျိုးကြီးနှစ်မျိုးကနေ IS အဖွဲ့ကိုတောက်ကြနေကတိုက်ထုတ်လိုက်ပါပြီ။ Euphrates မြဝန္နာကနယ်စပ်ပတ်ချက်နေရာတွေကိုတပ်ဖွဲ့တွေကတိုက်ခိုက်ပြီးရှင်းထုတ်လိုက်တာပါ။စီးရီးယားနိုင်ငံဒါယာအဲဇောမျိုးနဲ့ဣရတ်နိုင်ငံအယ်ခိုင်မျိုးတွေမှာတပြိုင်တည်းဝင်တိုက်လိုက်တဲ့အတွက် IS အဖွဲ့ရဲ့မျိုးပြအခိုင်အမာနေရာတွေလက်လွတ်လိုက်ရပြီဖြစ်ပါတယ်။ ဒါကြောင့် IS တို့ထိန်းချုပ်ထားနိုင်တာဆိုလို့နေဆက်တစ်လျှောက်ပြန့်ကျင်းနေတဲ့နေမြေချင်းချင်းလေးတွေပဲရှိပါတော့တယ်။ဒါရအဲဇောမှာ IS အဖွဲ့ရဲ့ခေါင်းဆောင်တွေရုံထိုင်တဲ့ဌာနချုပ်ကိုလက်လွတ်လိုက်ရတာကြောင့်အကြမ်းဖက်ဝါဒဆွဲလူရက်တွေကိုညွှန်ကြားနိုင်စွမ်းထိကျသွားပြီလို့ Syria စစ်တပ်ကကြေညာပါတယ်။ယူရပ်ကချမှာတော့အခမ်းအမျိုးနာကနေဆက်ဖြတ်ကိကိုအီရတ်တပ်ဖွဲ့တွေကထိန်းချုပ်လိုက်အပြီးနိုင်ပိုင်းတွင်မှာပဲမြို့ကိုပြန်သိမ်းလိုက်တာပါ။အခမ်းအမျိုးကိုစံချိန်တင်အချိန်တူအတွင်းပြန်သိမ်းခဲ့တဲ့တပ်ဖွဲ့တွေရဲ့လုံဆောင်ချက်ကိုယူရပ်ဝန်ကြီးချုပ်ဟိုက်ဒါအဘာဒီကချီးကျူးပြောဆိုပါတယ်။အခမ်းအမျိုးပပတ်လေဒေသတွေမှာ IS အစွန်းရောက်1500လောက်ကျန်နေသေးတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ
်။UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းအဝန်းကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်းဖွဲ့ယာယီအကြီးအကဲကစက်တပရီနေမှာပန်ကြားလိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေဟာမြန်မာအစိုးရဘက်ကြိုးပမ်းမှုတွေရဲ့ရက်လက်ဖြစ်နေတည်ငြိမ်တဲ့ဘက်ကိုဦးတည်ပြီးရွေ့ရားနေတယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တန်းဖွဲ့ယာယီအကြီးအကဲဝူဟိုက်တောက်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပြဿနာဟာသမိုင်းနဲ့ချီးပြီးလူမျိုးရေးဘာသာရေးတွေနဲ့ဆက်နွယ်နေတဲ့ရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးများပြားလာတဲ့မတူကွဲပြားမှုတွေနဲ့ပဋိပက္ခတွေဟာအဲ့ဒီဒေသမှာကာလကြာရှည်စွာဖြစ်ပွားနေတာဖြစ်ကြောင်းလည်းဝူကပြောပါတယ်။အခုချိန်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကဒုက္ခသည်ပြဿနာကိုနှိမ့်နှိုင်းတိုင်ပင်မှုတွေနဲ့အပြေရှားဖို့ကြိုးစားနေကြတာဖြစ်ပြီးဒီလိုချိန်မှာကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းတွေနဲ့စိတ်ရှည်ရှည်ထားကြဖို့နဲ့ဒီပြဿနာကိုကောင်းမွန်စွာဖြေရှင်းနိုင်အောင်မြန်မာနိုင်ငံအတွက်ပြုသဘောဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့လည်းဟူကပြောကြားခဲ့တယ်လို့တရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်
။အမေရိကန်နိုင်ငံသားဌာနနိုင်ငံရေးဆိုင်ရာဒုလထောက်နိုင်ငံသားဝန်ကြီး Thomas A. Shannon ဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သီရိလင်္ကာနိုင်ငံတို့ကိုနိုဝင်ဘာလ9ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့အမေရိကန်နိုင်ငံသားဌာနရဲ့နိုဝင်ဘာလ3ရက်နေ့စွမ်းနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။နိုဝင်ဘာလ9ရက်နဲ့6ရက်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်အမေရိကန်ဘင်္ဂလားဒေ့ရှ်ပူးပေါင်းဆောင်ရွက်မှုဆိုင်ရာဆွေးနွေးပွဲကိုပူးတွဲဦးဆောင်ကျင်းပမှာဖြစ်ပြီးရိုဟင်ဂျာအကြမ်းတဲပါဝင်နိုင်ငံဆိုင်ရာဒေသဆိုင်ရာနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုအစိုးရတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ6ရက်နေ့မှာသီရိလင်္ကာနိုင်ငံကိုလံမုံမြို့ကိုခီးဆက်ပြီးအဲဒီမှာလဲအမေရိကန်သီရိလင်္ကာပူးပေါင်းဆောင်ရွက်ဆွေးနွေးပွဲကိုပူးတွဲဦးဆောင်ကျင်းပမှာဖြစ်ပါတယ်။လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝန်ကြီးဆိုင်မွန်ဟန်ရှော့ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရလဲမြန်မာနိုင်ငံခီးစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးစစ်ပြီးအဲဒီမှာရောက်နေတဲ့ဒုက္ခသည်တွေအတွက်အမေရိကန်ပေးတဲ့အကူအညီရဲ့တက်ရောက်မှုတွေကိုဆက်စစ်လေ့လာတာလူသားချင်းစာနာမှုအကူအညီပေးတာတိုးတက်စေဖို့နီလန်ရှာဖွေတာအပါအဝင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကလည်းသမ္မတဒေါ်နယ်ထရမ့်နဲ့အတူဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်ခီးစဉ်တွေမှာအတူလိုက်ပါပြီးတဲ့နောက်နိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။
ကနေဒါအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တဲ့မကြာသေးခင်ကမှအခက်အတားခံခဲ့ရတဲ့ Bob Ray ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်ဆန်းစစ်လေ့လာဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်ဝန်ကြီးချုပ်ဟောင်းဖြစ်တဲ့ Bob Ray ဟာဘင်္ဂလားဒေ့ရှ်ဆိုင်ရာကနေဒါတန်မတ်ကြီးပါပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုကူးဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးတောက်ကြနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကိုရောက်ရှိလာတာဖြစ်ပါတယ်။မစ္စတာရေးနဲ့အဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပြီးစနေနေ့မှာတော့ကောက်ဆက်ဘဇားကဘလူးခါလီဒုက္ခသည်စခန်းကိုတွားရောက်ဖို့ရှိပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကအောက်တိုဘာ23ရက်နေ့မှာမစ္စတာရေးကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်ခန့်အပ်လိုက်တာဖြစ်ပြီးလက်ရှိဖြစ်ပွားနေတဲ့အဲ့ဒီဒေသအရေးနဲ့ပတ်သက်ပြီးတန်တမန်နီးလန်းနဲ့ထိတွေ့ဆက်ဆံမှုအပြင်ကနေဒါနိုင်ငံဘက်ကဘလူးအကူအညီပေးတဲ့ဆိုရာတွေကိုဝန်ကြီးချုပ်ကအကြံပေးရမှာဖြစ်ပါတယ်။တွေ့ရှိချက်တွေကိုအစဉ်ခံစားတင်သွင်းဖို့ Mr. Ray Season တဲ့ January လအထိဒီတာဝန်ကိုသူထမ်းဆောင်အောင်မှာဖြစ်ပါတယ်။အခုလို Mr. Ray ကိုခန့်အကြောင်းကြေညာခဲ့တာနဲ့တစ်ချိန်တည်းမှာပဲကနေဒါအစိုးရကအဲ့ဒီဒေတာအတွက်လူသားချင်းစာနာမှုအကူအညီဖြစ်တဲ့နောက်ထပ်ဒေါ်လာ12တန်းထပ်ပြီးပေးဖို့ကတိပေးခဲ့တဲ့အတွက်ကနေဒါကစုစုပေါင်းဒေါ်လာ25တန်းပေးလို့မှာဖြစ်ပါတယ်
။မြန်မာနိုင်ငံပါအဝင်ကမ္ဘာတဝန်းမှာခွဲခြားဆက်ဆံခံနေရဘေးဖယ်ထုတ်ထားခံရတပ်ဖြတ်ခံနေရတဲ့တန်းပေါင်းများစွာသောနိုင်ငံတွေကိုနိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေခံစားခွင့်ပေးဖို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအဖွဲ့ကအစိုးရတွေကိုတောင်းဆိုလိုက်ပါတယ်။နိုင်ငံမဲ့ဖြစ်မှုဒါစီလျှော့ချရေးနဲ့ပပျောက်စေရေးကမ္ဘာတဝန်း10နှစ်ကြာလှုပ်ဆော်စည်းရုံးမှု3နှစ်ပြည့်နှစ်ပတ်လည်မှာကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံ UNHCR က နိုင်ငံတကာအကောက်အွယ်ပေးရေးဌာနကညွှန်ကြားရမှုကာရိုဘက်ချလော်ကအဲဒီလိုတောင်းဆိုလိုက်တာပ
ါ Myanmar has a nationality law it outlines categories of persons that are considered to be citizens of Myanmar
မြန်မာနိုင်ငံမှာနိုင်ငံသားအဖြစ်ဘယ်လိုလူမျိုးတွေကိုသတ်မှတ်တယ်ဆိုတာကိုပြဋ္ဌာန်းထားတဲ့ဥပဒေရှိပါတယ်အဲဒီအထက်မှာရိုဟင်ဂျာတွေမပါဝင်ပါဘူးဒါကြောင့်ဩရင်စုံထပ်ပြရတာကိုဖြေရှင်းဖို့အတွက်ဒီပြဿနာကိုလည်းဖြေရှင်းဖို့လိုပါတယ်။ဩရင်စုံထပ်ပြရခြင်းရဲ့တကယ်အရင်းခံအကြောင်းတစ်ခုကိုကင်တွယ်ဖြေရှင်းရပါမယ်လို့ယူနိစီယာကကာရိုဘက်ချလော်ကပြောသွားတာပါ။သတ်မှတ်ချက်တွေနဲ့ကန့်ညီတဲ့နိုင်ငံမဲ့လူနည်းစုတွေကိုနိုင်ငံသားဖြစ်အသိမှတ်ပြုရေးလှုပ်ဆောင်ဖို့ကလေးတွေကိုသူတို့မျိုးဖွဲ့ရတိုင်းပြည်ရဲ့နိုင်ငံသားဖြစ်သတ်မှတ်ဖို့နဲ့ဘယ်တိုင်းရင်းသားဘယ်လူမျိုးစုဆိုတာတွေကြောင့်လူတွေကိုခွဲခြားဆက်ဆံတဲ့ဥပဒေတွေနဲ့လုံထုံးလုံနည်းတွေကိုပဲဖြတ်ဖို့ယူနိစီယာကအစိုးရတွေကိုတိုက်တွန်းထားပါတယ်။I belong ဆိုတဲ့စီယုံလို့ဆိုရေးလို့ရှောင်းမှုလွန်ခဲ့တဲ့၃နှစ်မှာစတင်ခဲ့ခဲ့ကဆိုရင်နိုင်ငံသားဖြစ်မှုကိုရှော့ချတာမှာတိုးတက်မှုတွေရှိထားပါတယ်ခင်ဗျာ
စနေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ကြရပါမရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံနေရရင်ပြန်နိုင်ရေးအဓိကဆောင်ရွက်ရမယ့်အချက်ဟာနိုင်ငံသားဖြစ်ခွင့်ပေးဖို့ဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်။နိုင်ငံမဲ့တွေအဖြစ်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့တာကြောင့်လုံခြုံရေးကောင်စီအနေနဲ့မြမအရေးဆုံးဖြတ်ချက်ချမယ်ဆိုရင်နိုင်ငံသားဖြစ်ခွင့်ပိတ်ပင်တားဆီးတဲ့ချက်ကိုဖယ်ရှားရေးကိုပါထည့်သွင်းဖို့လုံခြုံရေးကောင်စီကိုသူကအလေးနဲ့တိုက်တွန်းခဲ့တာပါ။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ကြတဲ့ပရင်းနေကလုံခြုံရေးကောင်စီမှာနိုဝင်ဘာလအတွက်အလှည့်ကျဥက္ကဋ္ဌဖြစ်တဲ့အီတလီနိုင်ငံကကမကဋ္ဌပြုကျင်းပတဲ့ကမ္ဘာဒုက္ခသည်များအရေးဆိုင်ရာဆွေးနွေးပွဲမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကရိုဟင်ဂျာဒုက္ခသည်တွေနေရရင်းပြန်နိုင်ဖို့ကိစ္စအလေးပေးတင်ပြသွားပါတယ
်။ In Myanmar, security and the establishment of respect for human rights and the rule of law in Rakhine State.
ဒုက္ခသည်တွေနေရရင်ပြန်နိုင်ဖို့အတွက်မြန်မာနိုင်ငံမှာချမ်းသာလုံခြုံရေးရှိဖို့လူ့အခွင့်အရေးတွေကိုလေးစားအကောင်အထည်ဖော်ဖို့နဲ့တရားဥပဒေစိုးမိုးဖို့အစရာတွေဟာမရှိမဖြစ်ဦးစားပေးရမယ့်ကိစ္စတွေဖြစ်ပါတယ်။နိုင်ငံမဲ့လူဝင်ကြဒုက္ခသည်တွေအတွက်နိုင်ငံသားဖြစ်ရေးအခြေအနေတိုးတက်မှုရှိဖို့အင်မတန်အရေးကြီးပါတယ်။ဒီပိုင်းထဲမှာပဲလူမှုအတိုင်းအဝိုင်းတွေပြန်လည်သိမြင်ရေးနဲ့သူတို့အားလုံးဖွံ့ဖြိုးမှုအကျိုးရလဒ်ကိုတန်းတူညီမျှခံစားနိုင်မယ့်ရင်းနှီးမြှုပ်နှံမှုလုပ်ငန်းစရာတွေကိုလည်းတိုးတက်အောင်ဆောင်ရွက်ဖို့အရေးကြီးပါတယ်။
ရိုဟင်ဂျာဒုက္ခသည်ရေသူ့အနေနဲ့အဓိကတင်ပြရတဲ့အကြောင်းရင်းမှာဒီအချက်တဲကြီးဟာလက်ရှိအချိန်မှာအလွတ်အလွန်စိုးရိမ်ပွဲရအလားအလာဖြစ်ဖို့လမ်းကြောင်းစီကိုဥတီသွားနေလို့ဖြစ်ကြောင်းမစ္စတာဂရန်ဒီကဆိုပါတယ်။ဒါအပြင်ဒုက္ခသည်တွေနေရရင်းကိုလိုလိုလားလားလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့ဆွေးနွေးပွဲတွေကို UNHCR ဘက်ကကူညီပံ့ပိုးပေးဖို့အသင့်ရှိနေကြောင်းလုံခြုံရေးကောင်စီကသူကတင်ပြခဲ့ပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပြုဖို့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဖီလီပိုဂရန်ဒီကသတင်းနောက်တွေကိုအခုလိုပြောပါတယ
် For people to go back and for this return to be sustainable you need to address the very complex issue of citizenship without that
ဒုက္ခသည်တွေနေရရင်ပြန်ဖို့နဲ့သူတို့ပြန်နိုင်အောင်အသေးချာဆောင်ရွက်ပေးဖို့အတွက်ချုပ်ထွေးလာတဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာအချက်ကိုဖြည့်ဆည်းဖို့လိုအပ်ပါတယ်ဒါကိုဖြည့်ရှင်းမပေးနိုင်ဘဲနဲ့ဒုက္ခသည်တွေပြန်ဖို့ဆိုတာမသေးချာမရေရာဖြစ်နေပါမယ်။ဒီဒါစီပိတ်ပင်ထားတဲ့အချက်ကိုဖယ်ရှားမပေးဘူးဆိုရင်ပြန်မဲဆိုတဲ့ဒုက္ခသည်အရေးအတွက်တိတိတသာရှိလိမ့်မယ်လို့ကျွန်တော်မမြင်မိပါဘူး။သူတို့တွေဟာဒုက္ခသည်တွေအဆင့်တောင်မဟုတ်ပါဘူး။နိုင်ငံမဲ့ဒုက္ခသည်တွေဖြစ်တယ်လို့ကျွန်တော်တို့မကြာခဏပြောနေတာပါ။
အဖွဲ့အစည်းရဲ့လုံပိုင်ခွင့်နဲ့လုံထုံးလုံနည်းအရလုံခြုံရေးကောင်စီအနေနဲ့ရိုဟင်ဂျာဒုက္ခသည်အရေးကင်တွယ်ဆောင်ရွက်ရာမှာ UNHCR နဲ့ကွဲပြားဖို့လိုပြီးနိုင်ငံရေးအရာဖိအားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကသူတင်ပြခဲ့တယ်လို့မစ္စတာဂရန်ဒီကပြောပါတယ
်။ My urging to the Security Council has been today as has been in the past but today I could do it directly to remain focused on the need to provide solutions.
ဒီနေ့ကောင်စီကဒီကနေ့ကျွန်တော်စိုက်တွန်းချင်တာကအရင်ကတည်းကလည်းပြောထားမှုပါလေဒုက္ခသည်ပြဿနာအတွက်လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးလိုအပ်ချက်ပေါ်မှာပဲအလေးထားဆောင်ရွက်ဖို့ကျွန်တော်တိုက်ရိုက်တင်ပြခဲ့ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးတသက်ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါမှသာဒုက္ခသည်တွေနဲ့အတင်းအဓမ္မအိုးရင်ဆုံးခေါ်ထပ်ပြရသူတွေဟာသူတို့နေရာရင်းကိုလုံလုံခြုံခြုံနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှာပါဒီလိုမှမဟုတ်လေလိုအပ်တဲ့တခြားနည်းလမ်းတွေကိုရှာဖွေဖို့လူမျိုးရေးကောင်စီကိုကျွန်တော်တိုက်တွန်းခဲ့ပါတယ်
ဒါ့အပြင်လုံခြုံရေးကောင်စီကထိရောက်တဲ့မြမအရေးဆုံးဖြတ်ချက်ချမှတ်ဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့လည်းသူကဝေဖန်ပြောဆိုခဲ့ပါတယ်။တကယ်လို့ဆုံးဖြတ်ချက်ချမယ်ဆိုရင်အဲ့ဒီတဲမှာပါဝင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ And the solutions are
unblocking, as I said earlier, the citizenship issue. These people cannot remain stateless because this statelessness
exposes them. ကျွန်တော်ဆိုတော့ငါပြောခဲ့တယ်လို့နိုင်ငံသားဖြစ်ခွင့်အတားအဆီးတွေကိုဖယ်ရှားဖို့ဖြစ်ပါတယ်။ဒီလူတွေဟာနိုင်ငံမဲတွေဖြစ်ဆက်ပြီးရှိမနေနိုင်ပါဘူး။ဒီလူနိုင်ငံမဲတွေဖြစ်နေတာကြောင့်သူတို့အပေါ်ခွဲခြားဆက်ဆံမှုနဲ့နှိမ့်မနှိမ့်ဆက်မှုဖြစ်ရတဲ့အရင်ကတည်းကရှိနေခဲ့တာပါ။နောက်ပြီးဒီပိုင်းနဲ့တည်းဆောင်ရွက်ရမှာကဒုက္ခတွေတွေနေရက်ကိုပြန်တဲ့အခါရခိုင်ပြည်နယ်မှာပြည်စုံကျေပြန့်တဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်တွေမဖြစ်မနေအကောင့်ထည့်ဖော်ရမှာဖြစ်ပါတယ်။
အခုလိုသူတင်ပြခဲ့တဲ့အချက်တွေဟာကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေမှာပါတဲ့အတိုင်းဖြစ်တယ်လို့လည်းမစ္စတာဂရန်ဒီကဆိုပါတယ်။လက်ရှိ UNHCR နဲ့မြန်မာအစိုးရတို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းအပြုသဘောဆောင်တဲ့လက္ခဏာဖြစ်ဖီလီပိုဂရန်ဒီကသတင်းတောက်တွေကိုပြောသွားပါတယ်။ဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးလက်ခံမဲ့အစီအစဉ်အတွက်လွန်ခဲ့တဲ့နှစ်ရက်ကမြန်မာအစိုးရက UNHCR နဲ့ပူးပေါင်းပြီးအလုပ်ရုံဆွေးနွေးပွဲပြုလုပ်ခဲ့တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေနေရရင်ပြန်ဖို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေတွေကို UNHCR ကစောင့်ကြည့်နေတယ်လို့အကူအညီပေးဖို့လည်းအဆင့်သစ်ရှိကြောင်းဖီလီပိုဂရန်ဒီကပြောပါတယ်ရှင်
။မင်းဂျန်နိုင်ပြပြခဲ့တာပါရှင်။ခုဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာကိုထွက်ပြေးရောက်ရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေထဲမှာကလေးအတော်များများအဟာရတပ်ချို့တဲ့နှုန်းဟာအသက်အန္တရာယ်ကိုချိန်ချောက်နိုင်တဲ့အထိမြင့်မာလာနေတဲ့အကြောင်း UNICEF ဒုကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Lisa Schlein ရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လွင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နေဇာကော့ဆက်ဘဇာဒေသကကုတုပါလောင်ဒုက္ခသည်စခန်းမှာမြန်မာပြည်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေထဲကကလေးငယ်တွေရဲ့9,500ခန့်နှုန်းမှာအာရတ်တ်ချွတ်တဲ့ဝေဒနာတွေစိုးရင်ရလောက်အောင်ဖြစ်ပွားနေကြပါတယ်ဒီခြေအနေတွေကိုမကြခင်ငါကောက်ယူခဲ့တဲ့စစ်တမ်းအရသိရတာလို့ UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကပြောပါတယ်အခုကောက်ယူရရှိတဲ့အရေးအတွက်ဟာပြီးခဲ့တဲ့မေလစစ်တမ်းကောက်ယူခဲ့တဲ့နှုန်းကထက်နှစ်ဆလောက်များနေတယ်လို့လည်းဆိုပါတယ်မေလတုန်းကစီးရင်ကောက်ယူမှုဟာရိုဟင်ဂျာတွေစုလိုက်ပြုံလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်မလာကြခင်၄လလောက်ဆိုပါတယ်အခုဖြစ်ပွားနေတဲ့ခြေအနေတွေကကလေးငယ်တွေအတွက်အသက်အန္တရာယ်ကျောင်းဝနိုင်တဲ့ခြေအနေတွေဖြစ်လို့တိုက်ပြီးတော့စိုးရင်ရတယ်ဆိုပေမဲ့ဒါကကြိုတင်ကာကွယ်တားဆီးလို့ရတဲ့ကိစ္စကြိုတင်ကုသလို့ရတဲ့အခြေအနေပါလို့ UNICEF အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Bolirek ကပြောပါတယ
် Malnutrition rates among children in northern Rakhine were already above emergency threshold
ရခိုင်ပြည်နယ်မြောက်ပိုင်းမှာကဒီကလေးတွေရဲ့အဟာရဓာတ်ချို့တဲမှုနှုန်းကရေးပေါ်အခြေအနေအစ်စင်မှာထက်မြင့်နေကြပြီးသားပါကြမ်းတမ်းတဲ့ခီးရှည်ကြီးကိုဖျက်ပြီးနေဆက်ကိုကြော်လာကြတာကြောင့်သူတို့ရဲ့အခြေအနေတွေကပိုပြီးဆိုးလာကြပါတယ်
။ဩဂုတ်လ25ရက်နေ့နောက်ပိုင်းကစပြီးတော့ကြမ်းဖက်မှုတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခလုံလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆို6သိန်းကျော်နေပါပြီ။အဲ့ဒီထဲက1000ခွဲလောက်ဟာကုတုပါလောင်ဒုက္ခသည်စခန်းမှာနေကြပါတယ်။အဲ့ဒီစခန်းမှာအာဟာရဓာတ်စစ်ဆေးမှုတွေကိုလုပ်ခဲ့တာပါ။ဒုက္ခသည်တွေကအစားအစာနဲ့ရေမလုံလောက်မှုတွေတွေ့ကြုံနေရတယ်လို့လည်း UNICEF ဖွဲ့ကပြောပါတယ်။ဒီပြဿနာတွေကကာလာဝမ်းယောဂါအသက်ရှူလမ်းကြောင်းထိခိုက်မှုနဲ့ပြားနာမှုတွေကိုဖြစ်ပွားစေမဲ့သဘောတွေရှိနေတယ်လို့လည်းဆိုပါတယ်။အာဟာရတပ်အပြင်းထန်ချို့တက်နေတဲ့ကလေးငယ်ပေါင်း2000ကျော်လောက်ကို UNICEF အဖွဲ့နဲ့တခြားအဖွဲ့15ခုတို့ကကူတာမှုတွေကိုလုပ်ပေးထားတဲ့အကြောင်းနောက်ထပ်ကူတာမှုတွေကိုလုပ်ပေးဖို့စီစဉ်ထားတဲ့ဆိုပေမဲ့လည်းအာဟာရတပ်တွေအထူးတိုက်ကြွေးဖို့လိုနေတဲ့ကလေးငယ်ပေါင်း18000လောက်ကိုအချိန်မီအောင်လုပ်ပေးဖို့ဆိုတာကတော့အခက်အခဲဖြစ်နေသေးတဲ့အကြောင်း UNICEF အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Bolirek က VOA ကိုပြောပါတယ်
မရင်းမရက်သားဆူရလက်ထက်စီးပွားရေးစီမံခန့်ခွဲမှုဟာထင်သလောက်တိုးတက်မှုမရှိဘူးလို့လုပ်ငန်းရှင်တချို့ရဲ့သဘောထားတွေကိုအခြေခံပြုစုထားတဲ့မကြသေးခင်တုန်းကစစ်တမ်းတစ်ခုမှဖော်ပြထားပါတယ်။တနည်းခွဲကျော်တက်တန်းရှိပြီဖြစ်တဲ့ရက်သားဆူရလက်ထက်စီးပွားရေးစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေပါလဲ။လူလူကြားမှာရောစီးပွားရေးအရာတိတိတသာအပြောင်းလဲတွေတွေ့မြင်နေရပြီလားဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
few American တိုင်းရဲ့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဒေတာတွင်သတင်းတွေလွှာတွေဘက်ကိုအလှည့်ပေးပါရစေ။ဂျပန်နိုင်ငံဟာပြိုင်ဘက်တရုတ်နိုင်ငံနဲ့ရှင်ပြီးဖိလစ်ပိုင်နိုင်ငံကိုစီးပွားရေးအထောက်အပံ့တွေတိုးပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံကလည်းအခြေခံအဆောက်အုံတည်ဆောက်ရေးအတွက်ဂျပန်ရဲ့ငွေကြေးအကူအညီလိုအပ်နေတာပါ။တပြိုင်နက်တည်းမှာပဲနှစ်နိုင်ငံလုံးဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုလည်းကာကွယ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။ VOA သတင်းတောက် Rob Jennings ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
ဂျပန်နိုင်ငံဟာဒေသတွင်းပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့ရှင်ပြီးဖိလစ်ပိုင်ပေါ်ဩဇာလွှမ်းမိုးမှုပိုပြီးနှက်ဆိုင်လာအောင်တုံနေတာပါ။ဒီချက်ကအရှိတောင်အရှာမှာဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံရဲ့အခြေခံအဆောက်အုံတစ်စုံလုံးပြန်လည်ပြုပြင်အတွက်တော့ကြိုးစားပွဲတွန်းအားတစ်ခုပါပဲ။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အောက်တိုဘာလ30ရက်နေ့ကတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနောက်ထပ်အားကောင်းစေဖို့ခိုင်မာပြီးအချိန်သက်သက်မှတ်မှတ်နဲ့အတိအကျနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့ဖိလစ်ပိုင်သမ္မတရုံးဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။သမ္မတဒူတာတေကတရုတ်နဲ့ဂျပန်ကိုပါပါနဲ့နဲ့အသုံးချပြီးအမျက်ထွက်အောင်လုပ်နေတာပါ။ဒီကရနှစ်မှာဒီဥနိုင်ငံကဖိလစ်ပိုင်အတွက်အကူအညီနဲ့ရင်းနှီးမြှုပ်နှံမှုဒေါ်လာ24ဘီလီယံသုံးမယ်လို့ကတိပေးခဲ့တာကြောင့်တခြားနိုင်ငံအားလုံးတက်တာသွားခဲ့ပါတယ်။စာရေးဆရာ Jeff Kingston ဟာဂျပန်နိုင်ငံ Temple တက္ကသိုလ်ကတမိုင်းဘာသာရပ်နှိပြပါ
။ He's been trying to play one side off the other and so he's come to why not Japan's trying to
ဒီကနှစ်ဖက်လုံးကိုအသုံးချနေတာဖြစ်ပြီးဒီလိုလုပ်ရမယ်ဆိုတဲ့သဘောတရားရှိထားတာပါ။ဂျပန်ကလည်းစီးကဲပူတဲ့ဆက်ဆံရေးတွေကိုထောက်ပြပြီးသူတို့ကပိုပြီးစိတ်ချယုံကြည်ရတဲ့အင်ဂျင်ဖြစ်တဲ့ဆိုတာကိုပြသဖို့ကြိုးစားနေပါတယ်
။2016ခုနှစ်ဇွန်လမှာသမ္မတဖြစ်လာပြီးကတည်းကဆိုရင်ဒုတိယအကြိမ်ဖြစ်ဂျပန်နိုင်ငံကိုမစ္စတာဒူတာဒေးအောက်တိုဘာလ30နဲ့31ရက်နေ့တွေကသွားခဲ့ပါတယ်။ဇန်နဝါရီလမှာဂျပန်ကပြောခဲ့တဲ့အကူအညီပမာဏထက်နှစ်ဆတိုးပြီးဒေါ်လာ 8.8 ဘီလီယံဘိုးစီးပွားရေးအကူအညီပေးမယ်လို့ဝန်ကြီးချုပ်အာဘေကကတိပြုခဲ့တဲ့အကြောင်းဂျပန်သတင်းမီဒီယာတွေကဒီသတင်းပတ်မှာဖော်ပြကြပါတယ်။သမ္မတဒူတာဒေးမတိုင်ခင်ဖိလစ်ပိုင်အစိုးရလက်ထက်ကနိုင်ငံကငင်းပွားမှုဖြစ်ရှင်ခွန်ယုံကနေဆုံးဖြတ်ထားတဲ့ရေပြင်ပိုင်နဲ့ငင်းပွားမှုကိုဘေးဖယ်ထားဖို့တနိုင်ငံကြားသဘောတူခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကစပြီးဖိလစ်ပိုင်နိုင်ငံကတရုတ်အကူအညီကိုလည်းစပြီးလက်ခံခဲ့တာပါ။အစိုးရအကြားဒေသတော်ဝိုင်သူ့ရဲ့စီးပွားရေးအကူအညီကနေရေပြင်ပိုင်နဲ့ငင်းပွားမှုပေါ်လွှမ်းမိုးထားတာကိုစန့်ကျင်တာရော့သွားမယ်လို့တရုတ်ကမျှော်လင့်ပါတယ်။တောင်တရုတ်ပင်လယ်တွင်ရေပြင်ပိုင်နဲ့အများစုနဲ့ဆိုင်တဲ့ဒီငင်းပွားမှုမှာနိုင်ငံ၆နိုင်ငံပတ်သက်နေတာပါ။တရုတ်အကူအညီကိုလက်ခံတာကြောင့်ဖိလစ်ပိုင်ရဲ့ရေပြင်ပိုင်နဲ့ဆိုင်ရာပြောဆိုမှုတွေအပေါ်ထိခိုက်မှာကိုဖိလစ်ပိုင်နိုင်ငံသားတို့ကစိုးရိမ်ပါတယ်။ဖိလစ်ပိုင်ပေါ်တော်မကတခြားဖွံ့ဖြိုးဆဲအာရှနိုင်ငံတွေအပေါ်မှာပါဩဇာလွှမ်းမိုးဖို့ဂျပန်ဟာတရုတ်နဲ့ပြန်ဆိုင်နေတယ်လို့အများကမြင်ထားကြပါတယ်။ဂျပန်ကတစ်ကမ္ဘာလုံးမှာတိုက်ရိုက်အကူအညီတွေတိုးပေးနေတယ်လို့ဖွံ့ဖြိုးမှုအကူအညီထဲမှာလည်းတနိုင်ငံချင်းစီရဲ့လူဝတ်ချက်အပေါ်အခြေခံတဲ့လူသားလူညုံရင်းနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးရေးတွေပါဝင်တယ်လို့ဂျပန်နိုင်ငံသားရဲ့ဌာနကပြောထားပါတယ်။မနီလာမြို့တော်ခြေဆိုင်ဘန်ကိုဒူအိုရိုယူနီဘန့်ကဈေးကွက်မဟာဗျူဟာအကြီးအကဲဂျိုနာသန်ရော်ဗီလက်စ်က
Direct investments in the Philippines coming from Japan has been growing.
ဖိလစ်ပိုင်မှာဂျပန်ရဲ့တိုက်ရိုက်နိုင်ငံသားရင်းနှီးမြှုပ်နှံမှုဟာလွန်ခဲ့တဲ့6နှစ်အတွင်းပိုများလာနေပါတယ်။ဒါကြောင့်ဒီနိုင်ငံတွေကြားပိုပြီးနှီးကပ်တဲ့ဆက်ဆံရေးကအကျိုးဖြစ်ထွန်းနေပါတယ
်။မာရာဝီမြို့ကိုပြန်တည်ဆောက်ရေးလူသားလူညွန့်ရေးပေါ်ဦးစားပေးတဲ့ဂျပန်မူဝါဒတစ်စီတစ်ပန်းအရဒေါ်လာ2သန်းကူညီမဲ့အကြောင်းဝန်ကြီးချုပ်အာဘေကပြောခဲ့တယ်လို့ဖိလစ်ပိုင်သတင်းမီဒီယာတွေမှာဒီသတင်းပတ်ဖော်ပြကြပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့မူဆလင်သဘုံတွေကြားဒီနှစ်အတွင်း9လကြာခဲ့တဲ့တိုက်ပွဲတွေကြောင့်မာရာဝီမြို့ပျက်စီးသွားတာပါ။ဂျပန်အကူအညီဟာစီးပွားရေးသက်သက်မဟုတ်တော့ဘူးလို့ဖိလစ်ပိုင်တက္ကသိုလ်ဒီလီမန်နေမြေကနိုင်ငံရေးသိပံပေါမောက်ကမာရီယာအဲလာအီဒီယန်ဇာကပြောပါတယ
်။ In the past the focus has mostly been on infrastructures and
ဒီရင်တုန်းကတော့အခြေခံအဆောက်အုံနဲ့ရန်ပုံငွေပေးတာတွေအပေါ်ပဲအာရုံစိုက်ခဲ့ပေမဲ့အခုတော့ပဋိပက္ခနဲ့အကြမ်းဖက်ဝါဒအခြေခံအကြောင်းရင်းတွေကိုဖြေရှင်းရေးလို့လူသားလုံခြုံရေးဆိုင်ရာကိစ္စတွေကိုဖြေရှင်းဖို့လည်းစူးစမ်းလာပါတယ်။
လက်ရှိမှာတော့နိုင်ငံရေးအငင်းပွားမှုတွေအစင်လာလို့ရှိနေခဲ့တဲ့တရုတ်နဲ့ဂျပန်နှစ်နိုင်ငံစလုံးကအရှိတောင်အရှာဒေသမှာစီးပွားရေးပိုင်းသာမကစီးရေးအရာပူးပေါင်းဆောင်ရွက်မှုတွေမှာပါအသာစီးရဖို့ကြိုးစားနေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုတခါတော့တရုတ်နိုင်ငံခေါင်းဆောင်ရှီကျင်းပင်ရဲ့အတွေ့အခေါ်တွေအကြောင်းနှာစင်ကြရပါမယ်။တရုတ်နိုင်ငံတက္ကသိုလ်20ကျော်မှာရှီကျင်းပင်အတွေ့အခေါ်ဆိုတာကိုမြှင့်တင်ဖို့သုတေသနဌာနတွေဖွင့်လှစ်ထားပါတယ်။နိုင်ငံတွင်းဩဇာအာဏာကြီးမားလာနေတဲ့ခေါင်းဆောင်ရှီရဲ့အယူဆတွေဟာမကြသေးခင်ကပဲကွန်မြူနတီပါတီဖွဲ့စည်းပုံမှာထင်ထင်ရှားရှားတွေ့လာရတာပါ။ VOA သတင်းတောက် Joyce Horn ပြည်ချင်းကနေသတင်းပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပါမယ်ရှင်။
စီတွေးခေါ်လေ့လာရေးဟာထိပ်တန်းခေါင်းဆောင်ကြီးရဲ့အုပ်ချုပ်ရေးသဘောတရားတွေကိုပထမဆုံးဖွင့်ဆိုနိုင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လိုအပ်တဲ့အရင်းအမြစ်တွေရရှိရေးအတွက်တက္ကသိုလ်တို့ချို့အပြိုင်ဆိုင်ကြိုးပမ်းနေကြပါတယ်။ဒါပေမဲ့ဒါဟာတက္ကသိုလ်တွေအပေါ်မှာနိုင်ငံရေးအရာထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့သုံးသပ်သူတို့ကမြင်ကြပါတယ်။ပညာရေးနဲ့လုံးဝမဆိုင်ပါဘူး။နိုင်ငံရေးအရာထိန်းချုပ်ဖို့အထူးကျင်းတာဖြစ်တယ်လို့ကယ်လီဖိုးနီးယား Riverside တက္ကသိုလ်ကတရုတ်ရေးရာကျွမ်းကျင်သူ Perry Lin က VA ကိုပြောပါတယ်။တရုတ်နီတရုတ်ဟန်ခေတ်သစ်ဆိုရှယ်လစ်ဝါဒစီကျင်းဖင်အတွေ့အခေါ်ဆိုတာကိုပါတီရဲ့လမ်းညွှန်မှုဝါဒအဖြစ်ခံယူဖို့ဆိုတာပြီးခဲ့တဲ့အပတ်19ကျင်းမြောက်ပါတီညီလာခံကတခဲနဲ့မဲပစ်ခဲ့ကြတာပါစီကျင်းဖင်ကသူ့ရဲ့အတွေ့အခေါ်ကို၃နာရီခွဲကြာအဖွင့်မင်ကုန်းမှာထက်သွင်းတင်ပြခဲ့တာဖြစ်ပြီးနောက်နှစ်ပေါင်း50အတွက်လမ်းပြမြေပုံလဲချမှတ်သွားပါတယ်ဒီလိုရကြောင်းအသက်64နှစ်အရွယ်စီရဲ့နိုင်ငံရေးပုံရိပ်ကိုဥက္ကဋ္ဌကြီးမော်ရဲ့အစဉ်တန်းမျိုးရုပ်ချီးမြင့်တင်လိုက်တာဖြစ်ပြီးမော်စီဒုံရဲ့တွေးခေါ်လိုပဲစီရဲ့တွေးခေါ်လဲလေ့လာသင်ယူရမယ့်အဆင့်တီဖြစ်လာခဲ့တာပါချက်ချင်းလိုပဲဘီဂျင်းရိုမင်တက်သူကစီရဲ့နိုင်ငံရေးသီအိုရီလေ့လာရေးအတွက်ထိပ်တန်းပညာရှင်တွေရဲ့သုတေသနအဖွဲ့တစ်ခုကိုဖွဲ့စည်းလိုက်ပါတယ်ဒီဖွဲ့ဟာစီတွေးခေါ်ကိုတနိုင်ငံလုံးကျောင်းသုံးစာအုပ်တွေနဲ့ကျောင်းသားတွေရဲ့အုံနောက်ထဲရောက်အောင်ဆောင်ရွက်သွားမယ်လို့တရုတ်အစိုးရအပေါ်ဘီဂျင်းနေ့စဉ်သတင်းစာမှာရေးသားထားပါတယ်အဲနောက်တစ်ပတ်အတွင်းမှာပဲတက်သူပေါင်း20ကလည်းအလားတူသုတေသနဌာနတွေဖွဲ့စည်းလိုက်ကြပါတယ်သို့တော်လည်းစီရဲ့အတွေးခေါ်ဟာမော်စီတုံးအတွေးခေါ်လူရေးသားထားပြီးသမိုင်းကြောင်းနဲ့ချီပြီးရှိလာခဲ့တာမဟုတ်တဲ့အတွက်ဘာသာရပ်အနေနဲ့လေ့လာရေးကိစ္စအတွက်ငွေကြေးအထောက်ပံ့ရရှိရတဲ့ဒီအတွေးခေါ်ကိုအရင်ဆုံးဆင်းပြနိုင်တဲ့ဌာနဖြစ်ရတဲ့တက္ကသိုလ်တွေကအပြိုင်ဆိုင်ကြိုးပမ်းကြလိမ့်မယ်လို့ဟောင်ကောင်တက္ကသိုလ်လူမှုရေးသိပ္ပံပါမခဒေးဗစ်ရီကဆိုပါတယ
်အခုလောလောဆယ်မှာတော့ရှီချင်းဖင်တွေးခေါ်ရဲ့အဓိကကြောရွံ့မှန်တိုင်ကဘာလဲဆိုတော့ကိုအဓိပ္ပာယ်ဖွင့်ဖို့ကြိုးပမ်းမှုတွေအများကြီးပဲရှိနေပါတယ်ဆိုတော့ဒီကိစ္စကိုအရေးအကြီးဆုံးဖွင့်ဆိုနိုင်ဖို့အတွက်တက္ကသိုလ်တွေကြပြန်ဆိုင်မှုတွေရှိမှာဖြစ်ပါတယ်။လူလူကြရေပန်းဆောက်အောင်လုပ်တာ၊လူလူစုပေါင်းပေါင်းဝင်အောင်လုပ်တာတွေဟာပါတီအင်အားတည်ဆောက်တဲ့ကိစ္စတွေဖြစ်ပါတယ်။ဒါကလူရိုးလုပ်စင်မှာ
ပါတီပေါ်မှာဆစ်ဆာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့စင်ယိုးမှာခေါင်းဆောင်ကြီးရဲ့အဓိကအယူဆတွေကိုထက်သွင်းတင်ကြပေးမှာဖြစ်ပြီးဒါကိုအလွတ်ရနိုင်အောင်ကြက်ခိုင်းနိုင်မယ်လို့လည်းပဲပမခဇူရဆိုပါတယ
်။ဩဇာအာဏာရှိတဲ့ခေါင်းဆောင်တယောက်ရှိလာရင်တော့လူတွေကမှားမှာကိုစိုးရိမ်လာကြပါတယ်။ဒါကြောင့်ရှီချင်းဖင်အတွေးခေါ်တွေရှုထောင့်ကြည့်ပြီးမူဝါဒတွေဘာတွေမှားနေတယ်လဲအုပ်ချုပ်ရေးစနစ်မှန်ရန်လားစသဖြင့်စဉ်းစားသုံးသပ်လာကြပါလိမ့်မယ်
။ဒါပေမဲ့ TNMN အရေးအခင်းမှာတက်ကြွပါဝင်ခဲ့သူဝူဟာကိုက်ရှိကတော့ဒီကိစ္စကိုအကောင့်မမြင်ပါဘူး။တရုတ်နိုင်ငံဟာရှီကျင်းပင်ရဲ့အာဏာရှင်အုပ်ချုပ်ရေးနဲ့တခြားနိုင်ငံတွေလွှမ်းမိုးဖို့အထောက်ပြီးလမ်းမကိုလိုက်နေတာလို့ဆိုပါတယ်။ဒီအစီအစဉ်ဟာတက္ကသိုလ်တွေကိုနိုင်ငံရေးအရာထိန်းချုပ်ဖို့ခြေလှမ်းတဲ့တရားဖြစ်တဲ့ဘာမှမထူဘူးလို့လည်းသူကဆက်ပြောပါတယ်။ဒါပေမဲ့ရှီအတွေးခေါ်လေ့လာရေးအပေါ်ပြည်သူလူထုရဲ့သဘောထားကတော့အတော်လေးစိတ်ဝင်စားရှိကြပါတယ်။ရုပ်ပြရဲ့ Twitter လို့ခေါ်ရမယ်စီနာဝေဘူအင်တာနက်စာမျက်နှာမှာစီရဲ့အတွေ့အခေါ်ဟာစူပါပါဝါလို့ခေါ်တဲ့အင်အားလုံးနိုင်ငံကြီးတစ်ခုရဲ့မဟာဗျူဟာနဲ့ကိုက်ညီအောင်လှုပ်ဆောင်ရတာဖြစ်တယ်လှုပ်ဆောင်ရတာဖြစ်တယ်မက်ဆ်ဝါရာရဲ့သဘောသဘာဝကိုခင်းနဲ့အညီအစစ်မြစ်လိုက်တာဖြစ်တယ်လို့တချို့ကရေးသားပါတယ်နောက်တချို့ကတော့ဒီလို brain wash လုပ်တာလူတွေကိုအုတ်နောက်ထဲရိုက်သွင်းတာမျိုးအလုသမားတွေကလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်ပြီးချင်းမှရှိနေတဲ့ college ကျောင်းသားတချို့ကတော့ဒါဟာ brain wash လုပ်တာမဟုတ်ပါဘူးဘာကြောင့်လုပ်ရသလဲတခခုကဘာကြောင့်ဖြစ်လာရသလဲဆိုတဲ့မေးခွန်းမျိုးကိုကျွန်တော်မေးခွန်းစီပါတယ်လို့ဆိုပါတယ
်ကျွန်တော်တို့ကပုဂ္ဂိုလ်ရေလွတ်လပ်ခွင့်ပုဂ္ဂိုလ်ရေယူဆကိုဆွလွတ်ချင်ကြပါတယ်တိုင်းပြည်စီလုံးညီညွတ်ရေးအတွက်ဆိုရင်အထက်ကလာတဲ့ယူဆတွေကိုလက်ခံကြပါတယ်ကျွန်တော်တို့ရဲ့လက်ရှိနိုင်ငံရေးတင်ယူရဲမှာလက်ရှိနိုင်ငံရေးရာမူဝါဒတွေအကြောင်းသင်ရပါတယ်တိုင်းပြည်ရဲ့မူဝါဒသစ်တွေကိုပိုသိဖို့လိုအပ်ပါတယ်ဒါလိုအပ်ချက်ပါအချီးနှီးမဟုတ်ပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အစိုးရဘာသာရပ်တက္ကသိုလ် Chinese Academy of Government ကပါမခတယောက်ကို VOA ကအင်တာဗျူးလုပ်ဖို့ကြိုးပမ်းပေမဲ့ဒါဟာအတင်းအဆောက်မခံနိုင်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်သူကဖြေကြားဖို့ညှဉ်းဆန်ခဲ့ပါတယ်ခင်ဗျာ
။ဦးကျော်စံသာပြောပြသွားခဲ့တာပါရှင်။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season 2ကို VOA ရဲ့ Internet ဆာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကို Internet ကနေပြီးတော့ပဲဝေဖန်အကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တိတ်တဲ့တချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုစာရေးသားနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို
လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင် VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ4ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကမ္ဘာသတင်းတွေကမြန်မာပြည်ကြားကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးခန္ဓာတွေနားဆင်ရမှာပါနောက်ပိုင်းမှာသိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်မြန်မာနိုင်ငံဟာစီးပွားရေးလှုပ်ဖို့အခြေအနေတိုးတက်မှုရှိလာတယ်လို့ကမ္ဘာဘဏ်ကပြောလိုက်တဲ့အကြောင်း Frontier မြန်မာမှာဖတ်ရပါတယ်ကမ္ဘာ့ဘဏ်ကနှစ်စဉ်ထုတ်ပြန်တဲ့စီးပွားရေးလုပ်ငန်းအခြေအနေစီရင်ခန်းစာထဲမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း90အနက်151မှာဖော်ပြခြင်းခံရပါတယ်။ယမန်နှစ်က 43.91 မှတ်တာရရှိခဲ့ရကဒီနှစ်မှာ 44.21 မှတ်ရရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့နောက်ဆုံးစီရင်ခန်းစာမှာဖော်ပြထားပါတယ်။ဒီလိုတိုင်းတာတဲ့နေရာမှာစီးပွားရေးလုပ်ငန်းစတင်ဖို့လွယ်ကူတာပြစ်စစ်တအားရရှိနိုင်တာအသေးအဖွဲရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးနိုင်တာစတဲ့ညွှန်ကိန်းဆယ်ခုကိုအခြေခံပြီးတိုင်းတာခဲ့တယ်လို့ဆိုပါတယ်။စာချုပ်စရံတစိကောင်းခွန်ဆောင်ရမှုကိုရွှတ်ချလိုက်တဲ့အတွက်အရင်မြေမှတ်ပုံတင်ရတာဇယိတ်အကုံကြပိုးသက်သာလာပြီး Credit Bureau ခေါ်ငွေရေးကြေးရေးစိတ်ချရမှုစစ်စစ်လေ့လာတဲ့အဖွဲ့တွေဖွဲ့စည်းပေးထားတဲ့အတွက်လည်းစီးပွားရေးသမားတွေအတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုအလွယ်တကူရရှိလာစေနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများကြားမှာအနိုင်ဆုံးရှိနေစေပါ။အရှေ့အာရှနဲ့ပစိဖိတ်ဒေသဟာကွန်ဆုံးခဲ့တဲ့နှစ်အတွင်းပြုပြင်ပြောင်းလဲမှု45မျိုးလှုပ်ဆောင်ခဲ့ကြပြီးဒီအစီရင်ခံစာစတင်ထုတ်ပြန်တဲ့2002ခုနှစ်ကစပြီးဥပဒေစုစုပေါင်း382ခုကိုပြဋ္ဌာန်းနိုင်ခဲ့တယ်လို့အသေးစားနဲ့အလယ်အလတ်စားလုပ်ငန်းတွေလုပ်ကင်ရပိုလွယ်ကူမှုကိုတိုင်တာတဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒေသတွင်းပြုပြင်ပြောင်းလဲမှုအရှိန်ရနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုနောက်ကျနေတဲ့နိုင်ငံတွေအနေနဲ့အိမ်နီးချင်းတွေရဲ့နမူနာကောင်းကိုယူဖို့အခွင့်အလမ်းရှိနေတယ်လို့လည်းဒီအစီရင်ခံစာထုတ်ပြန်တဲ့ World Bank's Global Indicators Group ရဲ့ယာယီညွှန်ကြားရေးမှူး Miss Rita Ramaho ကဆိုတယ်လို့ရေးသားထားပါတယ်ရှင်။ Britain နိုင်ငံထုတ် The Telegraph Online သတင်းကစောင်းပါရှင် Patrick Sawyer ရဲ့မြမတော်ဝင်မျိုးဆက်တူဗရမားငမောက်ကိုတောင်းဆိုဖို့လန်ဒန်ကိုရောက်နေခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုပြောပြပါမယ်။ဗြိတိသျှစစ်တပ်ကနန်းတော်ကိုဝင်ရောက်သိမ်းပိုက်ပြီးအိန္ဒိယကိုပို့ဆောင်ခံခဲ့ရတဲ့ခီလန်တလျှောက်လုံခြုံစိတ်ချရအောင်ဆိုပြီးတီဘောမင်းကဗရမားငမောက်ကိုဗြိတိသျှဗိုလ်မှူးကြီးအက်ဒရက်စ်လေတန်လက်ထက်အပ်ထားခဲ့တဲ့အကြောင်းနဲ့ဗရမားကိုပြန်ပေးဖို့1886ခုနှစ်ဇွန်လရက်စွဲနဲ့ဗြိတိသျှဘီယင်ကန်ကျောက်စီစာရေးတောင်းဆိုခဲ့ပါတယ်။1912ခုနှောင်းပိုင်းမှာလည်းအဖိုးတန်ဗရမားငမောက်ကိုဘုမှုကြီးစလေတန်ယူသွားခဲ့တဲ့အကြောင်းနာမည်နဲ့တကွဖော်ပြပြီးတီဘောမင်းကအဲ့ဒီချိန်ကနန်တက်ဆဂျော့ဘင်စီကိုတိုက်ရိုက်စာရေးသားခဲ့ပါတယ်။အခုတော့နှစ်ပေါင်း130ကျော်အတွင်းဗရမားငမောက်ကိုရှာဖို့နဲ့ပြန်လည်တောင်းဆိုဖို့မြမတော်ဝင်မျိုးဆက်တူအင်္ဂလန်နိုင်ငံကိုပထမဆုံးရောက်လာခဲ့ပါတယ်။အသက်80ရှိပြီဖြစ်တဲ့တီဘောမင်းရဲ့မြစ်တော်ဦးဆိုးဝင်းကဗရမားငမောက်ကိုပြန်လည်ရယူနိုင်မယ်ဆိုရင်တချိန်ကမြန်မာနိုင်ငံဟာဂုံကျက်တရေမြန်မာလွတ်လပ်ပြီးကြွယ်ဝချမ်းသာတဲ့နိုင်ငံတစ်နိုင်ငံအဖြစ်ရပ်တည်ခဲ့တယ်ဆိုတာကိုပြသနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဗရမားငမောက်ကိုဗြိတိသျှအစိုးရကပြန်အပ်ဖို့ညှဉ်းဆန်ခဲ့တာဟာခွဲစိတ်ဖြတ်တောက်ပြီးဒီဇိုင်းအစ်စ်တွေနဲ့တုံးလိုက်ပြီးဖြစ်တာကြောင့်လို့ခန့်မှန်းကြသလိုတချို့ကလည်းတရဖူထဲမှာမြုပ်နှံထားဆဲဖြစ်ကြောင်းလို့ယူဆကြပါတယ်။ဦးဆိုးဝင်းကတော့ဒီဗရမားငမောက်ဟာတော်ဝင်မိသားစုတွေရဲ့စုဆောင်းထားတဲ့ပစ္စည်းတွေထဲမှာရှိနေလိမ့်မယ်လို့ယူဆကြောင်းအပြည့်အစုံကို The Telegraph Online Magazine မှာဖတ်ရှုနိုင်ပါတယ်ရှင်။အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်းကစီစဉ်ပို့ချထားပါရဲ့ရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
All bets are off
ဖြစ်ပါတယ်စာလုံးပေါင်းက ELL all ကအလုံး BETS bets ကလောင်ကြီးတွေ ERER ကဖြစ်တာ OFF off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကလောင်ကြီးအားလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့လောင်ကစားရာကဖြစ်ပါတယ်ဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်ကြီးကိုတိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်ကြီးတွေကိုပြန်မယောနိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation. So all bets are off between you and me.
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You lied to me about your financial situation, so all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
။ All bets are off
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတော့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြီးခဲ့တဲ့နှစ်လအတွင်းထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်ဟာ6သိန်းကျော်ရှိနေပြီး Causes Bazaar ဒုက္ခသည်စခန်းတွေမှာကျန်းမာရေးပြဿနာတွေအရေးပေါ်ရင်ဆိုင်နေရပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာကလေးငယ်က60ရာခိုင်နှုန်းကျော်ရှိနေပြီးကိုဝင်ဆောင်မိခင်တွေလည်းတိတ်နေချပြီးရှိနေတဲ့အတွက်လူဦးရေထိမ့်ချုပ်နိုင်ဖို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးတာဝန်ခံတွေကစတင်စဉ်းစားနေကြပါတယ်။မိသားစုစီမံကိန်းအရေးပါမှုအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတော်လတ်လတ်တန်ကတင်ပြထားပါတယ်ရှင
်over 95% do not have access to safe water.
ဒီဒုက္ခသည်တွေဒီဘက်ကို BND ရဲ့ Kingsway ရောက်ရှိကြပြီမေလို့လေသူတို့တွေရဲ့ဒုက္ခကမပြီးဆုံးသေးပါဘူး95ရာခိုင်နှုန်းကတောက်သုံးရေတန့်မရရှိကြပါဘူးလေးပုံသုံးပုံကကျမရေးပြုစုစောက်ချောက်မှုမရကြပါဘူးဒုက္ခသည်အရေးတွက်ရဲ့60ရာခိုင်နှုန်းဟာလေခလေးတွေဖြစ်ကြပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar ကိုအောက်တိုဘာလကုန်ကတွားရောက်ခဲ့တဲ့ဂျော်ဒန်ဘီယင်ရဲ့မိဖုရား Queen Rania ကခုလိုပြောသွားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်အရေးတွက်ဟာလေ6သိန်းကျော်သွားပြီးဖြစ်တဲ့အတွက်ဒုက္ခသည်စခန်းတွေမှာလူမှုကျန်းမာရေးအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းလေကုလသမဂ္ဂပြောခွင့်ရ Stephen Dujarric ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပေးမှာအခုလိုပြောကြားခဲ့ပါတယ်။
607,000 refugees have arrived in Cox Bazar.
အမှုလာ95ရင်းနောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုရောက်ရှိလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6,900ရှိတော့ပါပြီ။ဒီအရေအတွက်ဟာကိုပင်ဟေဂင်မြို့နေစုစုပေါင်းလူဦးရေနဲ့တွားတူနေပါတယ်။ရှည်ရင်းဆွဲဒုက္ခသည်အရေအတွက်နဲ့ပေါင်းရင် 7,000 ကျော်တော့ပါပြီ။အနာပိုင်တွေနဲ့အထောက်အကူပေးရေးအဖွဲ့အစည်းတွေကအခုလိုမျိုးစခန်းတွေမှာလူတွေပြည့်ကျက်နေတာတွေ့လူလူကျမ်းမာရေးပြဿနာကြီးဖြစ်လာနေတာကိုစိုးရိမ်မကင်းဖြစ်နေကြပါတယ
်။ဒါကြောင့်လေဘင်္ဂလားဒေ့ရှ်သတင်းစာတွေဖြစ်ကြတဲ့ The Daily Star မှာမိသားစုစီမံကိန်းသိအရေးကြီးပေမဲ့လစ်လျူရှုခံရတဲ့ဘင်္ဂလားဒေ့ရှ် NDTV မှာရိုဟင်ဂျာလူဦးရေထိန်းချုပ်ဖို့ဘင်္ဂလားဒေ့ရှ်ကစဉ်းစားနေတယ်။ Al Jazeera မှာရိုဟင်ဂျာဒုက္ခသည်တွေအတွက်မိသားစုစီမံကိန်းဤကိုစီစဉ်နေတယ်။စသဖြင့်ခေါင်းကြီးတွေနဲ့သတင်းတွေမှာရေးသားဖော်ပြခဲ့ကြပါတယ်။ Cox Bazaar မှာရှိတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့NGO တာဝန်ခံတွေကိုသတင်းတွေမှာကူကာပြီးရိုဟင်ဂျာမိသားစုတွေမှာဖြန့်မြန်အားဖြင့်ကလေး6ဦးကနေ9ဦးစီရှိပြီးတလင်းတမယားစနစ်မကျင့်သုံးတဲ့အတွက်ကြောင့်တချို့မိသားစုမှာကလေး19ယောက်ထိရှိတယ်လို့လည်းထောက်ပြကြပါတယ်။ဒုက္ခသည်တွေဟာလေမိသားစုဝင်တွေများရင်အင်အားကောင်းတယ်လို့ယူဆကြသလိုဘာသာရေးအရလည်းပြည်သူတွေတားတာမသင့်တော်ဘူးလို့ယူဆကြတဲ့ရိုဟင်ဂျာမျိုးသမီးတွေလည်းရှိကြတဲ့အတွက်ကြောင့်ပြည်သူတွေထိန်းချုပ်ဖို့မလိုလားကြတာတွေ့ရတဲ့အကြောင်းလေးဖော်ပြထားပါတယ်။ ဒါအပြင်အသက်12နှစ်ကနေ14နှစ်အရွယ်ထိငယ်တဲ့မိန်းကလေးငယ်တွေဟာအိမ်တောင်ကျခံနေရတဲ့ပြဿနာကိုတွေးရှိရတဲ့အကြောင်းလဲ IOM ခေါ်နိုင်ငံတကာရွှေပြောင်းအခြေချမှုကုလသမဂ္ဂအဖွဲ့ရဲ့ကျန်းမာရေးဌာနညှိနှိုင်းရေးမှူးဒေါက်တာမိုဟဒန်ဟူစိန်ခန်ကိုကူကပြီးသတင်းတွေမှာဖော်ပြထားပါတယ်ဒါအပြင် ISCG ခေါ်ဂန္ဓာပေါင်းစုံညှိနှိုင်းရေးအဖွဲ့ဖြစ်တဲ့အခြေချနေထိုင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ NGO အဖွဲ့တွေကြားဒီနိုင်ဆောင်ရွက်ပေးနေတဲ့အဖွဲ့ရဲ့တွေးရှိချက်အရလေ Cox's Bazaar မှာရိုဟင်ဂျာဒုက္ခသည်စုစုပေါင်း 8,200 မှာ 60 ရာခိုင်နှုန်းကကလေးတွေဖြစ်ကြပြီးအဲ့ဒီနဲ့ကလေးပေါင်း 2,400 ကိုဝင်ဆောင်နဲ့နှုတ်တိုင်မိခင် 12,000 နဲ့အရွယ်ရောက်မင်းကလေးပေါင်း 2,400 တို့ဟာအဟာရဒတ်ချုပ်တဲ့နေကြတာတွေ့ရတယ်လို့ဖော်ပြထားပါတယ်ဒါကြောင့်လဲရိုဟင်ဂျာလူဦးရေမထိန်ချုပ်နိုင်ရင်လူဦးရေပောက်ကွဲမှုဖြစ်နိုင်ပြီးစခန်းတွေမှာလူပြည့်ချမှုနဲ့ယောဂဗျာကူးဆက်နေတဲ့လက်တွေအခြေအနေကြောင့်ရိုဟင်ဂျာတွေရဲ့လူမှုရေးနဲ့စီးပွားရေးအခြေအနေဟာ IOM အဖွဲ့ရဲ့ဒေါက်တာခန်းနာသတိပေးထားတာကိုလည်းဖော်ပြထားပါတယ်။ဒါကြောင့်လဲ Cox Bazaar ရှိမိသားစုစီမံကိန်းလှုပ်ဆောင်ပေးနေတဲ့ကျန်းမာရေးအုပ်စုတွေကရိုဟင်ဂျာမိသားစုတွေကိုပညာပေးလျက်ရှိကြတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လည်းတကယ်ထိရောက်တဲ့နည်းကတော့အမျိုးသားတွေကိုတာကျော်ဖြတ်တဲ့နည်းနဲ့အမျိုးသမီးတွေကိုတအိမ်ပြွန်ပိတ်ဆို့တဲ့နည်းဖြစ်တယ်လို့ Cox Bazaar မှာရှိတဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဆရာဝန်တွေကအကြံပေးထားပါတယ်။ဒီလိုအကြံပေးချက်တွေနဲ့ပတ်သက်လို့ကျန်းမာရေးနဲ့လူအခွင့်အရေးကိုအထူးပြုလေ့လာခဲ့တဲ့ကနေဒါနိုင်ငံ Albert Dutch တက္ကသိုလ်ကကတိခဒေါက်တာ Docking Solving ရဲ့အမြင်ကိုတင်ပြရင်ဒီသတင်းပိုက်ရဲ့မြေသူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလေးမွေးနှုံးဟာ900နေပြီးတော့တထောင်ကျားထဲမှာရှိတယ်။နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖွားတော့မယ်။တနေ့တနေ့ဆိုရင်လည်းတနေ့ကိုကလေးပေါင်း900ယောက်ရှိရောက်အဲ့လောက်ဝင်ကျင်ဟာမွေးပေးနေရတယ်ပေါ့နော်။အဲ့တော့အဲ့ဒီလိုမျိုးကလေးမွေးဖွားနှုံးကိုဝင်ဆောင်နှုံးနဲ့ကလေးမွေးဖွားနှုံးနေရလေတော်တော်ကိုများနေတာကိုတွေ့ရတယ်။အဲ့တော့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲเนาะအားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးတွေဖြစ်တယ်။နောက်ကျမတို့ဒီတည်င်းတွေမှာတွေ့နေကြတယ်ဓာတ်ပုံထဲမှာတွေ့နေရတယ်ဒီကလေးတွေကတခါတည်းဟိုအဝိစားမပြည့်မစုံအဲကျမ်းမာရေးချို့တဲ့နေတဲ့ဟိုမကျမ်းမာတဲ့ပုံတွေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတည်င်းဌာနတွေကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒီအားဒီကလေးတွေအာဟာရချို့တဲ့နေပြီးဒီကလေးတွေဒုက္ခရောက်နေပြီးအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်မလဲတကယ်တရကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးတွေကိုချွေးမွေးပြုစုပြီးတော့သူတို့ကိုအကြမ်းမှကြီးနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေမှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ
်ဒီလိုအခြေအနေမျိုးမှာဒီဘင်္ဂလားဒေ့ရှ်ဒီ Cox's Bazaar မှာရှိတဲ့ဒီမိသားစုစီမံကိန်းတက်ဆိုင်ရာဆရာဝန်တွေကတော့လက်တွေ့အကျဆုံးကတော့အမျိုးသားတွေကိုတာကျော်ဖြတ်ဖို့ရယ်အမျိုးသမီးတွေကိုပေါ့နော်တာဥပြွန်ဖြတ်ဖို့ဆိုပြီးတော့သူတို့ကအကြံပေးကြပါတယ်အကြံပေးပြီမဲ့လို့လေဒါကလက်တွေ့ဖော်ဆောင်ရတဲ့နေရာမှာတော့အခက်အခဲတွေတော့ရှိမှာပါအခုလိုလှုပ်ဆောင်ကြရင်ဖြစ်ဘလောက်လက်တွေ့ကြပါမရှင
်လူမှုရေးဘက်ကတော့ကျွန်မစဉ်းစားလိုက်လို့ရှိရင်အမျိုးသားကိုတားကြောဖြတ်တာကအမျိုးသမီးကိုလှုပ်တာတဲ့ပို့ပြီးတော့ထိရောက်မယ်လို့ထင်တယ်ဘာလို့ဆိုတော့ဒီသူတို့ရဲ့ဒီဒလိထုံးစံအရာပေါ့နော်အမျိုးသားတယောက်ကသူတို့ရဲ့ဘာသာရေးရလည်းလက်ခံနေဟိုအမျိုးသမီးကိုတယောက်မဟုတ်ဘူးကျွေးနိုင်ရင်အများကြီးယူလို့ရတယ်အဲ့တော့အမျိုးသားတယောက်ကိုတားကြောဖြတ်လိုက်ရင်ဒီလှုပ်ထုံးလုံးကြီးရလည်းလွယ်ကူတယ်ပြီးတော့ရှိရင်ဒီအမျိုးသားဟာဘယ်အမျိုးသမီးနဲ့ပဲတော်အားပြီးတော့နေပင်မဲ့သူကဂရေထိန်းမိသားဖြစ်တဲ့အတွက်ပို့ပြီးတော့ထိရောက်တယ်အမျိုးသမီးကိုလှုပ်လို့ရှိရင်အမျိုးသမီးတိုင်းတယောက်ချင်းတယောက်ချင်းတယောက်ချင်းကိုလည်းလှုပ်ရမယ်သဘောရှိတယ်ပြီးတော့လှုပ်ထုံးလုံးကြီးတွေကလည်းနည်းနည်းလေးပို့ပြီးတော့သူကလက်ဝင်တဲ့သဘောတော့ရှိပါတယ်အဲ့တော့ဒါကတော့စီးပညာဘက်ကပေါ့နော်နောက်တစ်ခုကတော့ဒီကျမကြီးဟိုမူဝါဒဘက်ကရောလူခွင့်ရေးဘက်ကရောကြည့်ပြီးပြောရလို့ရှိရင်တော့ဆောင်ရတာကောင်းတယ်လောက်ရမယ်ဆိုပြီးတော့လုတ်ပြီးလို့မရဘူးအခါရခံရှင်ကလည်းသဘောတူမှာလူလူလာလာရှိမှလုတ်ပြီးလို့ရတယ်လीဆိုတော့ အဲ့ဒီဘက်ပိုင်းကတော့နည်းနည်းလေးဒီကာယကံရှင်အနေနဲ့အထူးသဖြင့်အမျိုးသားတွေကိုဦးစားပေးပြီးတော့လုပ်မယ်ဆိုလို့ရှိရင်ကာယကံရှင်အမျိုးသားတွေကနားလေလက်ခံဖို့လည်းလိုပါတယ်နောက်တစ်ခုကလည်းသူတို့ကဟိုဒီဘင်္ဂလားဒေ့ရှ်မှာသူတို့ကနိုင်ငံခြားသားတွေဖြစ်နေတဲ့အတွက်ဒီအစိုးရနေပြီးတော့ဒါကြီးကတော့လုံးဝမင်းဆိုတဲ့ဟိုအမိန်လိုမျိုးမူဝါဒလိုမျိုးတစ်ခုချမှတ်ပြီးတော့လည်းအတင်းလုပ်လို့မရဘူးပေါ့နော်အဲ့တော့ဒီကိစ္စမှာတော့အဓိကကျမကြည့်လိုက်လို့ရှင်အချက်ကနှစ်ချက်လိုနေတယ်တစ်ချက်ကတော့ဒီပညာပေးနဲ့ဆွေးနွေးမှုပေါ့နော်အဲ့တော့ဒီသူတို့ကိုအမျိုးအထူးသဖြင့်အမျိုးသမီးရောနောက်အမျိုးသားတွေရောဒီဒီလောက်ဒီမိသားစုစီမံကိန်းဟာဘယ်လောက်ထိအရေးကြီးတယ်ဒီလိုမျိုးမိသားစုစီမံကိန်းလောက်တာဟာသူတို့လူမျိုးတွေတိုးတက်ဖို့ဖြိုးဖို့သူတို့ဝေးဖွားလိုက်တဲ့ကလေးတွေရဲ့အနာဂတ်ကောင်းဖို့အတွက်လုပ်နေတာဆိုတဲ့ဟာကိုနားလေလက်ခံလောက်အောင်လို့အများကြီးဆွေးနွေးဖို့လိုပါတယ်ဒါတစ်ချက်နောက်တစ်ချက်ကတော့ကျမတို့ကဒီမိသားစုစီမံကိန်းကိုဟိုတစားဒီတစားပေါ့နော်ဟို NGO ကနေပြီးတော့တမျိုးလာလှုပ်လိုက်နောက်အဖွဲ့တစ်ဖွဲ့ကနေပြီးတော့နောက်တနည်းလာလှုပ်လိုက်အဲ့လိုမျိုးပေါ့ကိုနီးကိုဟန်နဲ့ကိုဟန်နဲ့ကိုနီးဆိုင်ရာဒီလုပ်နေမဲ့အစားတခါတည်းတေးချာချာ coordinate ပေါ့တေးချာစီမံကိန်းချပြီးတော့တခါအားလုံးတပြေးညီဒီလူတွေထဲမှာအငါတို့ကတော့ဘာလုပ်မယ်ဘယ်လိုဆိုလို့ရှိရင်ဘယ်အဆင့်ကတော့ပထမဦးစားပေးလုပ်မယ်ဘယ်လိုနီးနဲ့လုပ်မယ်နောက်တစ်ဆင့်ကတော့ဒီနီးမရလို့ရှိရင်နောက်ဒုတိယနီးကတော့ငါတို့ဘယ်လိုလုပ်မလဲဆိုတော့တေးချာစနစ်တကျနဲ့စီမံကိန်းတစ်ခုလိုမျိုးဒုက္ခတွေတွေနဲ့ဆက်သွယ်လုပ်ကိုင်နေရတဲ့အဖွဲ့အစည်းတွေအားလုံးကတနေရာထဲမှာထိုင်ပြီးတော့တခါတည်းစီမံကိန်းတွေချပြီးတော့ထိထိရောက်ရောက်လိုမယ်အဲ့ဒီအချက်နှစ်ချက်ကတော့အရေးတကြီးလိုအပ်နေတယ်လို့ကျွန်မမြင်ပါတယ
်ဒေါ်လာလတ်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာပါရှင်အခုဆက်လက်နားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားပါတယ်
ဆင်မိုးရဲ့ရေမြေတောတောင်အပင်နဲ့သတ္တဝါတွေမှီတင်းနေထိုင်ကြတဲ့ဂေဟစနစ်ပေါ်မှာတက်ရောက်ပုံကိုဒီတစ်ပတ်မှာပြောပြပေးပါစီ ဆာဖာဒိုင်အောက်ဆိုက်နဲ့နိုက်ထရိုဂျင်အောက်ဆိုက်တွေလေထုထဲကိုရောက်သွားတဲ့အခါမှာလေထုထဲမှာရှိနေတဲ့ရေကူးရေငွေ့တွေအောက်ဆီဂျင်တွေနဲ့ဒီအောက်ဆီဂျင်တွေကိုသုံးပြီးဓာတ်ပြုလို့ရတဲ့အရာတွေနဲ့တွေ့ဆုံပြီးဒီတန်းငွေတွေပေါင်းစပ်မိတဲ့အခါမှာများပြားတဲ့ acid ပါတဲ့ drop down တွေဖြစ်လာပါတယ်။ဒီ acid drop down တွေဟာအရေးအဖြစ်နဲ့ပြန်ပြီးကျတာဒါမှမဟုတ်အမှုံအနေနဲ့ဖြစ်စေအငွေ့အနေနဲ့ဖြစ်စေပြန်ပြီးကျတာမျိုးဆိုရင် acid mold ဖြစ်လာတာပါ။ဒီ acid mold မြေပြင်ပေါ်ကိုကျလာရင် ecosystem လို့ခေါ်တဲ့ဂေဟစနစ်ကိုထိခိုက်စေပါတယ်။ပထမဆုံးကမ္ဘာမြေပြင်ပေါ်မှာရှိနေတဲ့ရေကန်ကြီးတွေပေါ်မှာဘလို့တက်ရောက်တယ်ဆိုတာကိုကြည့်ရအောင်ပ
ါကန်နေကိုကြည့်မယ်ဆိုရင်ကနေဒါနိုင်ငံမှာရှိတဲ့ကန်နေဆွီဒင်မှာရှိတဲ့ကန်နေအတော်များများကတော့ဆယ်ကဏ္ဍကနေထောင်ကဏ္ဍကန်နေက acid တွေများကုန်ရေအိုင်တွေကအမေရိကန်မှာလည်းဖြစ်တယ်ဖင်လန်နိုင်ငံမှာလည်းဖြစ်တယ်ဒါပေမဲ့ကုနကကနေဒါတို့ဆွီဒင်တို့တော့မဖြစ်ဘူးအထူးသဖြင့်ကနေဒါမှာဆို Ontario နားမှာရှိကန်နေဆိုပိုအထင်အရွာတယ်ဘာလို့လဲဆိုတော့ညဉ့်ညမ်းနေ့လေးကသွားလမ်းကြောင်းထဲမှာလည်းအဲ့ကန်နေက direct ရောက်နေတယ်အဲ့ကန်နေထဲမှာလည်းထုံးကြောက်ကနည်းနည်းပဲရှိတယ်အဲ့တော့ acid ကများကုန်ပြီ။ကန်နေရမကျမ်းမာတော့ဘူးဒါဆိုရင်သူကထုံးကြောင်တွေပဲထည့်ပြရတယ်။အဲ့လို acid ဖြစ်သွားတဲ့ကန်ဆိုရင်ရေတွေကကြီးနေတာပေါ့။ဘာလို့ဆိုသူတို့မှအပင်တွေရောသတ္တဝါတွေရောနေလို့မရတော့အဲ့လိုဖြစ်သွားတယ်
။ acid တက်လွန်ကင်းနေတဲ့ကန်တွေမှာနောက်ဆက်တွဲပေါ်လာတတ်တဲ့ပြဿနာက aluminum ဓာတ်တွေပိုးပြီးများလာတာဖြစ်ပါတယ်။ဒီလိုများလာရင်ရလာတဲ့ဆိုးကျိုးကရေထဲကသတ္တဝါတွေကိုထိခိုက်စေတာဖြစ်ပါတယ်
။ acid ဘာမှလွန်ကင်းနေတဲ့ကန်တွေမှာအဆင်များတယ်ဆိုဟိုက်ဒရိုဂျင်အိုင်ယွန်တွေပါနှုန်းကများတာပေါ့နော်သူ့မှာအလူမီနီယံဓာတ်ပေါင်းတွေကလည်းများနေတယ်အဲ့ဒီအလူမီနီယံဓာတ်ပေါင်းတွေကဘေးကလာတာလေအဲ့တော့အလူမီနီယံကသူကရေထဲမပျော်နိုင်မှုဒီတိုင်းကြားနေတဲ့ pH ပေါ့နော်အဲ့ကြားနေမှာဆိုလို့ရှိရင်ဘလို့မှအဲ့ဒါတွေကကြောက်တုံးတွေထွက်မလာနိုင်ဘူးဒါပေမဲ့အဆင်များတဲ့ရေနဲ့ထိလို့ရှိရင်အဲ့ကြောက်တုံးတွေကနေဖြတ်တန်းစီးစီးပြီးရေထဲပါသွားနီယောပြည်နယ်မှာဆိုလို့ရှိရင်အဲ့လိုဖြစ်နေတယ်သိပ္ပံပညာရှင်တွေကငါးတွေရဲ့ပောက်ဖွားမှုနော်အကြီးကြီးဖြည့်စီးပြတဲ့အကြောင်းကဒီကန်နေထဲမှာ acid များနေတာမကသေးဘူးအလူမီနီယံနေအိုင်ယွန်နေပါဝင်မှုများတာကြောင့်လည်းဖြစ်တယ်လို့သူကတွေ့တယ်ကန်ထဲမှာ acid တွေပုံများလာတဲ့မြန်ကန်ထဲမှာရှိတဲ့ပင်းတို့သတ္တဝါတို့ကပြောင်းပြောင်းလာတယ်အဲ့တော့ကန်တကန်ဟာကျန်းမာရေးကောင်းတဲ့ပြည် pH က9လောက်ရှိရတယ်ဒီတဲ့နည်းနည်းလေးမြင်ရင်လည်းမြင်ပေါ့ အဆင်မိုးရွာရာရဲ့ရလအဖြစ်ကနေမှာရှိနေကြငါးနေရာမရှိတော့ဘူးကနေဒါအရှိပိုင်းပေါ့နော် Nova Scotia Strait နေသားမှာရေချောင်းနေမှာ30ရာခိုင်နှုန်းက acid တွေများလို့ Atlantic salmon အမျိုးအစားကနေလို့မရတော့ဘူး
ဒီ aluminum ထက်တွေဟာငါးလိုရေတရွာတွေနဲ့မကပဲအပင်တွေအတွက်လဲဆိုးကျိုးကိုဖြစ်စေပါတယ်
အဲ့စမိုးကြောင့်ထွက်လာတဲ့အလူမီနီယံဓာတ်တွေကတစ်ပင်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်ဒရောမာတွေအတွက်လည်းမဟုတ်သေးဘူးအမြင့်ပိုင်းဒေသမှာအက်ဆစ်တွေပါတဲ့မြူတွေစတိန်တွေရှိတယ်အဲ့ဒါတွေကတစ်ပင်ရဲ့အရွက်တွေပုံမှာဩဇာဓာတ်တွေကိုဆုတ်ထုတ်ပြလိုက်ခါကျတော့အဲ့အရွက်တွေကညိုမယ်တချို့တေသွားမယ်အရွက်တွေဖြစ်မယ်တချို့ကျတော့လည်းအချောင်းလေးတွေလိုဖြစ်နေတယ်တစ်ပင်ကနေနေရောင်ကြီးကိုစုပ်ဖို့အားနေသွားတယ
်အက်ဆစ်မိုးဟာမြေကြီးထဲကဩဇာဓာတ်တွေနဲ့ဓာတ်ပြူပြီးဖဲထုတ်ပြနိုင်စွမ်းရှိတဲ့အတွက်အပင်တွေဖို့အဟာရဓာတ်ချို့တက်လာနိုင်ပါတယ်
။အဆင်မိုးကြာသွားတဲ့အခါမှာမြေကြီးကယိုရင်းပြည့်စီပြီးတော့မြေကြီးထဲမှာရှိတဲ့အဖိုတက်ရှိတဲ့အာယုန်တွေဖြစ်တဲ့ပိုတက်ဆီယမ်တို့ကယ်လ်ဆီယမ်တို့မက်ဂနီဆီယမ်ဓာတ်တွေကထွက်လာတယ်။ဓာတ်တွေကတကယ်တကယ်ကအပင်တွေအဟာရဖြစ်သုံးရမယ့်ဓာတ်တွေ။အဖိုတက်ရှိတဲ့အာယုန်တွေကထွက်ပြီးတော့အဲ့နေရာမှာဟိုက်ဒရိုဂျင်အာယုန်တွေကရောက်လာတယ်။အဲ့တော့သူတို့ကမြေကြီးရဲ့ဆင်းထွက်သွားတယ်။အဲ့တော့ဒီဓာတ်တွေကိုအပင်ကနေမသုံးရတော့တဲ့သဘောရှိတယ်။
အဆင်မိုးကြွားသွန်းမှုဟာဂေဟစနစ်တစ်ခုလုံးကိုတက်ရောက်စေနိုင်တာဖြစ်ပါတယ
်။အဆင်မိုးလို့ပြောဖို့ဆိုရင်သူက pH ဓာတ်5ထက်နည်းရမယ်။အတိအသားအဆုံးကတော့ရေထဲကတရွာတယ်ပဲ။ဥပမာ pH 4ထက်နည်းတော့ရင်သူကဖားနေနေလို့မရတော့။ဖားကမေဖလိုင်းလို့ခေါ်တဲ့မေလာအတွင်းမှာထွက်လာတဲ့နော်တက်တန်းတူတဲ့ပိုးပြန်ကောင်းလေးတွေစားတယ်။အဲ့မေဖလိုင်းလေးတွေကိုအတက် pH က 5.5 ထက်မနည်းရအောင် pH က 5.5 ရောက်လို့ရှိရင်အဲ့ပိုးကံပိုးပြန်ကောင်းလေးကတေသွားပြီဖားကတော့တေကြမတေအောင်မင်းဖားက၄ထီရသေးတယ်အဲ့တော့ဒါမဲ့သူ့မှာစားစရာမရှိတော့ဘူးအဲ့လိုမျိုးဟိုဂေဟစနစ်မှာဆက်ဆံမှုရှိတယ်ခရူတို့ပက်ကြီးတို့ဆိုလို့ရှိရင် pH က6လောက်ရှိတယ်ဂုံးကောင်းလေးက pH 6လိုက်တော့ဒါသူတို့အတွက်အမတန်အရေးကြီးတဲ့ pH ကာကရီမျိုးရင်းတစ်ခုဖြစ်တဲ့ bass ဆိုတဲ့ငါးတစ်မျိုးရှိတယ်အဲ့ဒါဆိုသူက 5.5 ရေချိုပုစုံတို့ကြောက်ပုစုံတို့ဆိုရင်သူတို့အတွက်အရေးကြီးတဲ့ pH က 5.5 နောက်ရေပုတ်တင်လို့ဆို5လောက်ဆိုသေသွားပြီငပြေးမမျိုးတစ်မျိုးဖြစ်တဲ့ perch ဆိုတဲ့ငါးမျိုးမျိုးကလေ 4.5 ဆိုသေသွားပြီအဲ့လိုမျိုး pH ကကျကျလာမယ် acid ကများလာရင် pH ကျလာမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တဘာဝပတ်ဝန်းကျင်ထဲမှာဘာဖြစ်လို့လဲဆိုတော့အကောင်တွေကတဖြည်းဖြည်းနဲ့မျိုးတုံးတော့မှာပေါ့ဥပမာဆိုတော့ pH 5ဆိုလို့ရှိရင်5ဥတွေကမပေါက်နိုင်တော့ဘူး acid မိုးတွေကရှိတဲ့ pH ကတန်းနည်းသွားတဲ့တန်းကိုပေါ့တဘာဝဆင်လေကီဟာစကဆန်းခံမယ်ပြီးတော့လေအကောင်တွေကတစ်ခုနဲ့တစ်ခုနေတင်းနေထိုင်နေကြရဲဆိုတော့ကိုစားမယ့်အကောင်တွေတေသွားမယ်ဆိုလို့ရှိရင်လည်းထိခိုက်တာပဲပေါ့နော်
ဂေဟစနစ်မှာအဆင်မိုးရဲ့လူသားတွေပေါ်မှာတက်ရောက်မှုကိုကြည့်ရအောင်ပါ။အ
ဆင်မိုးဖြစ်တာက sulfur dioxide nitrogen oxide တွေအဲ့အခိုးငွေတွေက sulfuric acid nitric acid ဖြစ်ပြီးတော့မိုးရဲ့ပြန်ကျလာတယ်။ဒါပေမဲ့အဲ့လိုမဖြစ်ခင်မှာလေသူတို့ကဒီထဲမှာဆက်နေလို့ရှိရင်အမုံတိတိလေးတွေဖြစ်သွားတယ်။အဲ့အမုံလေးတွေကသေးလွန်းအားကြီးတော့မြူလေးတွေဖြစ်ပြီးတော့ရေးတဲ့ဒီထဲမှာဆိုင်နေတယ်။အဲ့ဒါတွေကိုလူတွေရှုလိုက်မယ်ဆိုရင်စုတ်ထဲရောက်သွားမယ်စုတ်ရဲ့နော်လုပ်ငန်းဆောင်တာတွေကလည်းအမတန်ထိခိုက်သွားမယ်ခါနိုက်ထရိုဂျင်ဒိုင်အောက်ဆိုက်နဲ့နိုက်ထရိုဂျင်အောက်ဆိုက်တွေလည်းဒီလိုပဲအစုကအလုတ်ကောင်းကောင်းမလုပ်တော့ဘူးဆိုရင်နှလုံးကထိသွားတယ်အဲ့လိုလူတွေအတွက်ရှိကြတယ်နောက်တစ်ဖက်ကလည်းအဲ့လိုမျိုးလေးတွေကလူရဲ့မြင်ကွင်းကိုမှုံွားစေတဲ့အမေရိကန်ပြည်မှာအမတန်ထင်ရှားတဲ့အမျိုးသားဥယျာဉ်ကြီးမှဆိုလို့ဒီလိုအမှုံွားတွေရရှိနေတဲ့ကြောင့်မလို့မြင်ကွင်းကိုမမြင်ရတော့ဘူးSO2 ဆိုသူအမှုံလေးရတယ်ပေါ့အဲငွေ့ရနေမှုံလေးတွေတိတိလေးဖြစ်မယ်တခါနိုက်ထရိုဂျင်အောက်ဆိုက်တွေကနေထဲမှာရှိတဲ့ဟိုက်ဒရိုကာဗွန်တွေနဲ့ပေါင်းပြီးဆိုအိုဇုန်ဓာတ်ဖြစ်မယ်မြေပေါ်ကအိုဇုန်ဖြစ်မယ်အဲ့ဒါတွေကဘာဖြစ်ကုန်လဲဆိုအကုန်လုံးမြင်ကွင်းတွေကိုမှုံမှိုင်းပြီးတော့ဆိုင်းပြီးတော့ကားစီတယ်အဲ့ဒါကလည်းအမတန်ဆိုးရတယ
်သဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုတောက်ကြနေညာဘက်မှာအတင်နာစင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ American သမ္မတဒေါ်နယ်ထရန့်ကအီရန်နိုင်ငံပေါ်သူ့ဆိုရကထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်ပြီးတော့အကျဉ်းချုပ်ပြောကြရမှာ JCPOA လို့သိကြတဲ့နျူကလ িয়ার သဘောတူညီချက်တစ်ခုတည်းပေါ်မှာစိုးရိမ်မှုရှိတာမဟုတ်ပဲအကြမ်းဖက်ဝါဒကိုအီရန်နိုင်ငံကထောက်ခံနေတဲ့ကိစ္စနဲ့အရှေ့လေပိုင်းဒေသမတည်မငြိမ်ဖြစ်အောင်ပြုလုပ်နေတဲ့လုပ်ရည်တွေကိုတုံ့ပြန်ဖို့ဖြစ်တယ်လို့သူကထောက်ပြပါတယ်။အီရန်စိုးရရဲ့အစပိုင်းကာလတွေကလေးကတီဟီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုအီရန်အေဂျင့်တွေကဝင်ရောက်စီးနင်းသိမ်းပိုက်ခဲ့ပါတယ်။အ အီရန်ဟာ1980ခုနှစ်တည်းအတွင်းလက်ဘနွန်မှာရှိတဲ့အမေရိကန်တန်ရုံးကိုနှစ်ကြိမ်တိုင်တိုင်ဘုံခွဲတိုက်ခိုက်ခဲ့တဲ့ဟစ်ဘိုလာအဖွဲ့ကိုတီထောင်ပေးပြီးတော့ငွေကြေးထောက်ပံ့ခဲ့ပါတယ်။နောက်ပြီးအီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်တပ်ဖွဲ့ဝင်တွေကိုတပ်ဖြတ်ခဲ့ကြတဲ့အဖွဲ့တွေကိုကြောတောက်နောက်ခံပေးနေပါတယ်။အီရန်ကအာနာရှင်အစိုးရရဲ့ရန်လိုမှုတွေကယနေ့အချိန်ထိဆက်လက်ပြီးတော့ရှိနေဆဲဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။အီရန်အစိုးရဟာကမ္ဘာပေါ်မှာအကြမ်းဖက်မှုလုပ်ဖို့အတွက်အထောက်ပံ့ပေးနေတဲ့အစိုးရဖြစ်ဆက်လက်ရှိနေဆဲဖြစ်ပါတယ်။အယ်လ်ခိုင်ဒါ၊တာလီဘန်၊ဟစ်စ်ဘိုလာ၊ဟားမတ်စ်နဲ့တခြားအကြမ်းဖက်ကွန်ရက်အဖွဲ့တွေကိုထောက်ပံ့မှုတွေပေးနေပါတယ်။အီရန်ဟာအမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေကိုချင်းချောက်နေတဲ့မစ္စိုင်းတုံးတွေထုတ်လုပ်နေတယ်လို့ဖြန့်ကျက်ချထားနေပါတယ်။အာရဗ်ပင်လယ်ကွေ့နဲ့ပင်လယ်နီအတွင်းလွတ်လပ်စွာရေကြောင်းတွာလာမှုကိုချင်းချောက်နေတယ်လို့အမေရိကန်တင်မောတွေကလည်းအနောက်ရှက်တွေပေးနေပါတယ်လို့သမ္မတထရန့်ကပြောပါတယ်။အီရန်ရဲ့ရန်လိုတဲ့အမှုကျင့်ဟာအမေရိကန်ပြည်ထောင်စုတခုရဲ့အပေါ်မှာသာရည်ရွယ်ပြုလုပ်နေတာမဟုတ်ဘူးလို့သမ္မတထရန့်ကထောက်ပြပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကို့ပြည်သူတွေအပေါ်သာမကအီရန်နိုင်ငံအတွင်းမှာနေတဲ့တခြားပြည်သူတွေအပေါ်မှာလည်းလှုပ်ဆောင်နေပါတယ်။အီရန်နိုင်ငံကလူမျိုးရေးအကြမ်းဖက်မှုတွေနဲ့ယီမင်နဲ့ဆီးရီးယားကပြည်တွင်းစစ်တွေကိုမီးလောင်ရာလေပင့်ပေးခဲ့ပါတယ်။အီရန်ဟာအပြစ်မဲ့တဲ့အရက်သားတွေကလေးတွေပေါ်ဓာတုလက်နက်နဲ့တိုက်ခိုက်နေတဲ့အာဆတ်ခေါင်းဆောင်နဲ့ဆီးရီးယားအစိုးရကိုကြားကန်ပေးထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတဲ့နောက်မဟာဗျူဟာအစ်စ်ဟာအီရန်ရဲ့အဖြတ်လုပ်ရက်တွေကိုအပြည့်အဝတံပြန်မှုအတွက်အကောင်းဆုံးဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။ဒီဗျူဟာထဲမှာမဟာမိတ်တွေနဲ့လက်တွဲပြီးအီရန်အစိုးရရဲ့ကိုယ်စားလှုပ်ဆောင်နေတဲ့အကြမ်းဖက်အဖွဲ့တွေကိုတံပြန်ချေမှုန်းဖို့အကြမ်းဖက်အဖွဲ့တွေကိုအထောက်ပံ့မှုတွေမပေးနိုင်အောင်မစ္စိုင်းဒုံးကျည်တွေနဲ့လွတ်လပ်စွာရေကြောင်းကုန်သွယ်မှုကိုမချိမ်းချောက်နိုင်အောင်နျူကလ িয়ার လက်နက်ပိုင်ဆိုင်ခွင့်မရအောင်ပိတ်ဆို့အရေးယူမှုတွေထပ်တိုးလှုပ်ဆောင်မှုစတာတွေပါဝင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒီဗျူဟာကိုအကောင့်ထဲပေါ်တဲ့အထက်မှာအကြမ်းဖက်မှုကိုထောက်ခံအားပေးနေတဲ့ Islamic Revolutionary Guard Corps အပေါ်မှာလည်းအရေးယူပိတ်ဆို့မှုတွေချမှတ်ထားတာဖြစ်ပါတယ်။အီရန်ရဲ့အန္တရာယ်များလာတဲ့အမှုကျင့်တွေကိုဟန်တားနိုင်ရေးအတွက်မိတ်ဆွေနိုင်ငံတွေကအမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးတော့လှုပ်ဆောင်ကြဖို့သမ္မတထရန့်ကတိုက်တွန်းပါတယ်။အခုချမှတ်တဲ့အရေးယူမှုအစ်စ်တွေဟာအီရန်အာနာရှင်တွေအပေါ်တက်ရောက်မှုရှိပြီးပြည်သူလူထုရဲ့ငွေတွေနဲ့လှုပ်ဆောင်နေတဲ့အကြမ်းဖက်မှုတွေကိုအစိုးရအနေနဲ့ပြန်လည်ချင့်ကြင်နေအောင်ဖိအားပေးနိုင်လိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ကြောင်းသမ္မတထရန့်ကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ကြည်ပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတောက်ကြံနေမှာသူ့ရဲ့၁၂ရက်ကြာအာရှခီးစဉ်ကိုစတင်လိုက်ပါပြီ။ဒီခီးစဉ်အတွင်းအရှိအရှာထိပ်ပြီးနီလာကန်ကိုတက်ရောက်ဖို့အတွက်ဖိလစ်ပိုင်မှာတည့်ရတိုးပြီးနေမှာဖြစ်ကြောင်းပြောပါတယ်။ဒီအစည်းအဝေးမှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုပြောကြားဖို့ရှိတဲ့အပြင်မြောက်ကိုရီးယားအရေးကိုလည်းပြောကြားမယ်လို့သမ္မတထရန့်ကပြောပါတယ်။မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းဝိုင်းကပါစိတ်ရှည်တီးခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်းဖွဲ့ယာယီအကြီးအကဲမစ္စတာဟူဟိုက်တောင်ကကျတဲ့ပြည်နယ်မှာပန်ချလိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေဟာမြမဆူအပိုင်းကျိုးပန်းမှုတွေရဲ့ရလက်ဖြစ်နေတည်ငြိမ်တဲ့ဘက်ကိုရွေရှားနေပါတယ်လို့လဲမစ္စတာဝူကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဌာနနိုင်ငံရေးဆိုင်ရာဒုလက်ထောက်နိုင်ငံကြီးဝန်ကြီးသောမတ်စ်အေရှန်နာဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တိရီလင်္ကာနိုင်ငံတွေကိုနိုဝင်ဘာလ9ရက်နေ့ကနေ9ရက်နေ့ထိသွားမှာဖြစ်ပြီးဒီဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာအမေရိကန်ဘင်္ဂလားဒေ့ရှ်ပူးပေါင်းဆောင်မှုဆိုင်ရာပူးတွဲကျင်းပမှာဖြစ်တဲ့အပြင်ရိုဟင်ဂျာအချက်အလက်တွေပါဝင်နှစ်နိုင်ငံဆိုင်ရာဒေသဆိုင်ရာနဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကနေဒါအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်တဲ့မကြာသေးခင်ကမှခန့်တာခံခဲ့ရတဲ့ဘော့ပရီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုကိုယ်တိုင်စမ်းစစ်လေ့လာဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပါတယ်
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတင်ချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.42တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.